Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မေလ25ရက်ခြားသာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းလိုမီတာ3251ပြင်စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ109ကျပ်ကလည်းဖန်ယူနိုင်ပါတယ်။ဒါပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းထုတ်လွှင့်နေတဲ့တစ်ချိန်တည်းနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါရှင်ကျမကတော့ဆုမြတ်မှာပါရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား16ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လည်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောကြားပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒဆန်ဒက်စ်ကလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ပြိုင်မယ်လို့ဗုဒ္ဓဟူးနေ့တွင်ကတရားဝင်ကြေညာလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံကွစ်ရှန်မြို့ကနေအိမ်မှာဗုဒ္ဓဦးနေတော့ကွယ်လွန်သွားခဲ့တဲ့အဆိုတော်ကြီးတီနာတာနာအတွက်ကမ္ဘာအရရိုက်ကသူ့ရဲ့ပြိသက်တွေအောက်မေ့ခုံပြူနေကြပါရဲ့ရှင်အခုလိုနောက်ဆုံးရသတင်းတွေကိုဒီကလေးညမှာကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆွမြတ်မွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်လေကြောင်းတိုက်ခိုက်မှုကြောင့်ပြည်နီဒေသခံတချို့ထိခိုက်သေးဆုံးတာကိုကြုံခဲ့ရတဲ့စစ်ဆောင်တူက
ဒီတော့ကျွန်တော်တို့ဆက်ဆံလာတယ်။ဒါဖိုက်တိုင်းနဲ့တုံးကကျေသွားတယ်။တိတ်မစားကျင်လာတယ်နဲ့ဒီနေ့ဆက်ပြီးတော့ထူတာ။
တုံးသွားတာကတော့အမျိုးသားငါးဦးနဲ့အမျိုးသမီးတို့
။နောက်ရှမ်းပြည်နယ်စီဆိုင်မှာလည်းစစ်ဆောင်တွေရိခါအခက်ခဲကြုံနေရပြန်ပါတယ်။ဒါပြင်မိုခါဆိုက်ကလုန်းတန်းကြောင့်သခိုင်းမှာလည်းထိခိုက်ပျက်စီးမှုများခဲ့ရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကြက်သားရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာကနာရီကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမဆုမမြတ်မုန်နဲ့အတူပဲပြောပြပေးပါမယ်ခင်ဗျာ
ရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား106ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောကြားလိုက်ပါတယ်ပြန်လွတ်လာသူတွေထဲမှာဘာကမော့မြို့မှာတိုက်ပွဲအတွင်းမှာရုရှားကိုဖမ်းမိတဲ့အရာရှိ၈ယောက်ပါဝင်ပါတယ်ပြန်လွတ်လာသူအားလုံးဟာယူကရိန်းနိုင်ငံရဲ့တရဲကောင်းတွေဖြစ်ကြတယ်လို့အကြီးတန်းအရာရှိကဖော်ပြပြောဆိုပါတယ်။စစ်ပွဲသတင်းနဲ့ပတ်သက်လို့ယူကရိန်းနိုင်ငံအနောက်ပိုင်းကိုရုရှားတို့တိုက်ခိုက်နေတဲ့အီရန်လို့အဝေးထိန်း drone ယာဉ်36ခုကိုပစ်ချခဲ့တယ်လို့ယူကရိန်းဘက်ကဒီကနေ့ပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတော့ဘာကမုတ်မြို့ကိုသိမ်းပိုက်လိုက်ပြီလို့ရုရှားကပြောနေပေမဲ့ယူကရိန်းတို့ဘက်ကတော့သူတို့တပ်တွေဒီနေရာလေးတစ်ခုမှာဆက်ပြီးတော့ခုခံတိုက်ခိုက်နေစေလို့ပြောပါရယ်ဘာကမုတ်မြို့မှာတိုက်နေတဲ့ရုရှားကခြေစားဗာဂနာတပ်ဖွဲ့ဝင်တွေကိုစတင်ရုတ်သိမ်းနေပြီးတော့အဲ့ဒီတပ်တွေဟာရုရှားကတပ်တွေနဲ့ပူးပေါင်းမှဖြစ်တယ်လို့ဗာဂနာအဖွဲ့တည်ထောင်သူကပြောပါရယ်သူအဆိုမေလ20ရက်နေ့တုန်းကဘာကမုတ်မြို့ကိုရုရှားတို့ဘက်ကသိမ်းခဲ့တယ်လို့ပြောပါရယ်အချိန်အတော်ကြာတဲ့တိုက်ပွဲတွေအတွင်းမှာဒီသူတို့တပ်ဖွဲ့ဝင်2000လောက်ကြာဆုံးခဲ့တယ်လို့လည်းသူကပြောပါရယ်ရှင်
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကကြေညာလိုက်ပါတယ်။ရှင်းနေ2024မှာလုပ်မယ့်ဒီရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းတယောက်အနေနဲ့သူဝင်ပြိုင်မယ်လို့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတရားဝင်အသိပေးကြေညာလိုက်တာပါ။ဒါကြောင့်ဒီပါတီအတွက်မှာသမ္မတဟောင်း Donald Trump နဲ့အဓိကရှင်ပြိုင်ရမယ့်သူဖြစ်လာတော့မှာပါ။ DeSantis ဟာပြီးခဲ့တဲ့နှစ်ကအုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာသူ့ပြိုင်ဘက်ထက်19မှတ်အသာစီးနဲ့လွတ်လွတ်ကျွတ်ကျွတ်အနိုင်ရပြီးပြန်လည်ရွေးကောက်ခံထားရသူပါ။သူရဲ့ COVID-19 ကပ်ရေးထိန်းချုပ်ရေးတုံ့ပြန်ကြံ့တွယ်မှုနယ်စပ်လုံခြုံရေးနောက်ကိုဝင်ဖြတ်ချခွင့်ဆိုင်ရာဥပဒေတွေနဲ့ကျောင်းပညာရေးဆိုင်ရာမိဘတွေရဲ့အခွင့်အရေးဥပဒေချမှတ်နိုင်မှုအများကြီးဆောင်ရွက်ခဲ့တာတွေကြောင့်ဖလော်ရီဒါပြည်သူတွေရဲ့ထောက်ခံမှုခံကြိုင်မမာရထားသူလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဒီအရေးပါတဲ့အင်တာနက်ဆက်သွယ်ရေးကွန်ရက်အခြေခံအဆောက်အုံတွေကိုတရုတ်အစိုးရထောက်ပံ့တဲ့ online hacker တွေထိုးဖောက်ဝင်ရောက်နေပြီလို့အမေရိကန်ရဲ့ဒီအမေရိကန်ရဲ့မဟာမိတ်အနောက်နိုင်ငံတွေအပြင် Microsoft company ကြီးကသတိပေးလိုက်ပါတယ်ကမ္ဘာတဝန်းလုံးမှာထောက်လန်းတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ Pacific သမုဒ္ဒရာတွေကအမေရိကန်နဲ့နိမိတ်ဖြစ်တဲ့ Guam မှာပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့ဒီ Microsoft company ကအထူးကပြောကြားပေးမိ။အမေရိကန်တွေကတခြားနေရာတွေမှာလည်းမတင်ကားစရာလုပ်ရတွေတွေ့နေရတယ်လို့ပြောပါတယ်။ American စစ်တပ်အတွက်အရေးပါတဲ့စစ်အခြေစိုက်စခန်းဟာ Guam မှာရှိပါတယ်။သတင်းမှားဖြန့်နှိုင်းရေးအမေရိကန်ရဲ့စီမံချက်အရတရုတ်ဟက်ကာတွေထိုးဖောက်နေပြီဆိုတော့သတိပေးမှုတွေထုတ်ပြန်နေတာလို့တရုတ်အစိုးရကဒီကနေ့ပြောကြားပြီးတော့ပယ်ချခဲ့ပါတယ်
။我们注意到有关报道。我想说的是这是一份东拼西凑。
အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSC အပါအဝင်ကနေဒါ၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်နဲ့တခြားနိုင်ငံတွေရဲ့လုံခြုံရေးဆိုင်ရာဌာနတွေကတပြိုင်တည်းဒီလိုသတင်းတွေထုတ်ပြန်ခဲ့တာဟာအလုံးပေါင်းပြီးသတင်းမှဖြန့်နေတယ်ဆိုတာရှင်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမော်နင်းကပြောသွားတာပါပထဝီနိုင်ငံရေးအရာမဟာမိတ်လုပ်ထားတဲ့နိုင်ငံတွေမှာအမေရိကန်ကလှုပ်ရှားနိုင်ဖို့လုပ်တဲ့သတင်းမှဖြန့်စီမံချက်ဖြစ်တယ်လို့လည်းသူကဆွဆွဲပါတယ်ဆက်သွယ်ရေးတည်ယူပို့ဆောင်ရေးအပါအဝင်အရေးပါတဲ့လုပ်ငန်းတွေကိုလုပ်နေကြတဲ့ကုမ္ပဏီတွေအနေနဲ့ဤပညာပိုင်းမတင်ကားစရာတွေကိုစောင့်ကြည့်နေဖို့အတွက်အမေရိကန် NSA အပါအဝင်တခြားအနောက်နိုင်ငံရဲ့စိုက်ဘာလုံခြုံရေးဌာနတွေကတတိပေးထားကြပါတယ်ရှင
်ဆူဒန်မှာတော့တိုက်ပွဲတွေခြိုခြားခြိုခြားဆက်ဖြစ်လာနေတာကြောင့်အပြည့်အရေးသဘောတူချက်ပေါ်ချိန်ချောင်းနေပါပြီပြည်တွင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံမှာအစိုးရတပ်နဲ့ပြည်သူစစ်တွေကြားခြိုခြားတိုက်ပွဲတွေကဒီနေ့အထိဆက်ဖြစ်နေပြီးအတန်ငယ်ငြိမ်သက်ခဲ့တဲ့မြို့တော်မှာပါသနတ်သံတွေပြန်ချနေရတာကြောင့်တပတ်ကြာအပြည့်အစုံပြည့်ပြည့်နိုင်တဲ့အန္တရာယ်ရှိနေတာပါမနေ့ဗိုလ်ဒုနေ့ကလည်းခတ်တန်နဲ့တခြားမြို့ကြီးတွေမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့နှစ်ဖက်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဆွဲနေကြပါတယ်သူတို့ဟာစစ်တပ်ဘက်ကတိုက်ခတ်မှုတွေကိုခုခံကာကွယ်နေရတယ်လို့ပြည်သူစစ်အဖွဲ့တွေဘက်ကပြောထားချိန်မှာစစ်တပ်ဘက်ကလည်းပြည်သူစစ်အဖွဲ့တွေကသာလေးတပ်စခန်းတွေပါဝင်ခတ်တန်မြို့နောက်ဘက်ကမြို့တွေကိုတိုက်ခိုက်နေပြီးအပြစ်ခတ်ရဲစဲကိုချိုးဖောက်နေတယ်လို့မနေ့ကကြေညာချက်အသီးသီးထုတ်ပြန်ဆွဆွဲထားကြပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်မေလ25ရက်ကြာတာရင်းနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်တင်းချီရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေက1200ကိုစမ်းသပ်အစီအစဉ်နဲ့ပြန်ခေါ်နိုင်ရေးအစီအစဉ်အတွက်မြန်မာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပါတယ်မြန်မာကိုယ်စားလှယ်14ယောက်ပါဝင်တဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့တက်နက်မြို့ကိုဒီနေ့ရောက်သွားပြီးပဲတစုံတရာတော့ပြောဆိုခြင်းမရှိဘူးလို့အဲ့မှာရှိတဲ့ AFP သတင်းတောက်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ခေါ်ရေးယုံကြည်မှုတိစောက်တဲ့ခီးစဉ်အဖြစ်လာရောက်တာဖြစ်ပြီးတော့မြန်မာကိုယ်စားလှယ်တွေအနေနဲ့မြန်မာပြည်ဘက်ပြန်မဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံစကားပြောလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှမ်ဦးဒိုဇာက AFP သတင်းကိုပြောပါတယ်မြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေဘက်ကကိုစားပြုသူတယောက်မှမပါဘူးလို့လူသိများတဲ့ရိုဟင်ဂျာဒုက္ခသည်တယောက်ကလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိနေပြီးတော့အများစုကလုံခြုံရေးစိတ်မချရတဲ့အတွက်မြန်မာနိုင်ငံဘက်မပြန်ကျင်ဘူးလို့ပြောနေကြပါတယ
်မြန်မာနိုင်ငံဝဒေတာတန်ပြူထုတ်လွှင့်မှုရက်ဆိုင်တော့မှကြောင့်တန်ပြူဈေးတွေတက်ကုန်ပါတယ်မြန်မာနိုင်ငံအတွင်းကတန်ပြူတိကထုတ်လွှင့်တဲ့ဝဒေတာမှာတန်ပြူထုတ်လွှင့်မှုတွေဒီနှစ်နှောင်းပိုင်းဆိုင်ငံတော့မဲ့အစီအစဉ်ကြောင့်စိုးရိမ်မှုတွေပိုများလာနေတာနဲ့အမျှတန်ပြူဈေးကလည်းတိတိတသာတက်သွားတာပါဝါပြည်သွေးစည်ညင်ညွေးအဖွဲ့ UWSA ထိန်းချုပ်ရာဒေတာမှာရှိတဲ့တထုတူဖို့ရေးလုပ်ငန်းအားလုံးဩဂုတ်လ၁ရက်နေ့ကနေစပြီးဆိုင်ငံမဲ့အစီအစဉ်အသေးစိတ်ကိုဒီလအစောပိုင်းကထုတ်ပြန်ခဲ့တဲ့အကြောင်းနိုင်ငံတကာတန်ပြူထုတ်လို့ရဖွယ် ITA ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တဘာဝပတ်ဝန်းကျင်ထင်းထင်းကာကွယ်ဖို့တထုတူဖို့ရေးလုပ်သားတွေလူမှုဖွံ့ဖြိုးမှုရှိစေဖို့နဲ့တထုတူဖို့ရေးလုပ်ငန်းတွေလိုက်နာသင့်တဲ့စည်းကမ်းတွေရေရှည်တည်ထောင်ထားရှိနိုင်ရေးကြိုးပမ်းတဲ့အနေနဲ့ဝါပြည်အစိုးရရဲ့တန်လိမ့်တန်ချမှတ်ဆောင်ရွက်မှုတွေကိုခိုင်ခိုင်မာမာအသိပေးထားတဲ့အကြောင်းဒီ ITA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာဒီအထိလာမဲ့ရွေးကောက်ပွဲအတွင်းမှာအဓိကတိုက်ကံပါတီဖြစ်တဲ့ Candlelight Party ကိုရွေးကောက်ပွဲဝင်ခွင့်မပေးဘဲတားမြစ်တဲ့အပေါ်ဒီအယူခံကိုဖွဲ့စည်းပုံခုံရုံးကပယ်ချလိုက်တဲ့အတွက်လာမဲ့ရွေးကောက်ပွဲကြရဲ့ဝင်ကြီးချုပ်ဟွန်ဆန်တဦးတည်းသာပြိုင်ဘက်မရှိအရွေးခံရမယ့်အနေအထားဖြစ်နေပါတယ်။ရွေးကောက်ပွဲဝင်မှုပါတီမှတ်ပုံတင်တာမှမူလစာရွက်စာရန်တွေမဟုတ်ဘဲမိတူတွေဖြစ်တယ်လို့ဆိုပြီးတော့အမျိုးသားရွေးကောက်ပွဲကော်မရှင် NEC ကမေလ15ရက်နေ့တုန်းကမှတ်ပုံတင်ခွင့်ပယ်ချခဲ့တာပါ။ပါတီကတော့မူလစာရွက်စာရန်တွေကိုရဲကသိမ်းဆည်းထားတယ်လို့ပြောပါရတယ်။ဒီကနေ့ဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးဆုံးဖြတ်ချက်ဖြစ်တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကပြောကြပါရရှင
်။ဂျပန်နိုင်ငံအလဲပိုင်းနာဂနိုနယ်ထဲကနာဂနိုမြို့မှာတနက်နေ့ပြစ်ဓာတ်နဲ့ခုတ်တိုက်ခတ်မှုတွင်ရဲရာရှိ2ယောက်ပါဝင်3ယောက်သေဆုံးပြီး1ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောလိုက်ပါရတယ်။မြို့ထဲကစာအုပ်တစ်ခုထဲမှာတိုက်ခိုက်သူလို့မတင်ကားသူကပေါ်အောင်နေတယ်လို့လည်းရဲကပြောပါရတယ်။ယနေ့၄နိုင်ခွဲလာမှာမျိုးသမီးတူဓာတ်ထုတ်ခံရတဲ့ဆိုပြီးရဲကိုအကြောင်းကြားခဲ့ကြတာပါအခင်းဖြစ်ပွားရာကိုရဲတွေရောက်လာချိန်မှာအဲ့ဒီသူကတနက်နဲ့လှမ်းပြစ်တာကြောင့်ရဲနှုတ်ထိမှန်တည်ဆုံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဓာတ်ထုတ်ခံသူမျိုးသမီးရောရဲနှုတ်ပါစိတ်မှတည်ဆုံခဲ့ကြတာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံကွတ်စတက်မြို့ကနေအိမ်မှာဗုဒ္ဓဟူးနေ့တုန်းကအသက်38နှစ်အရွယ်မှာကွယ်လွန်သွားတဲ့အမေရိကန်ဆိုရာတီနာဂျာနာအတွက်ကမ္ဘာအရရကသူ့ရဲ့ပရိသတ်တွေအောက်မေ့ဂုဏ်ပြုနေကြပါတယ်ရော့ကန်ရောဂီတဘရင်မာလို့တင်စားပြောလာအောင်ကြော်ကြားခဲ့သူတီနာတာနာဟာမျိုးဆက်တစ်ခုမှတဦးသာပေါ်တဲ့အရေးအချင်းရှိသူဖြစ်ပြီးတော့အမေရိကန်ဂီတလောကကိုထာရဝါဒပြောင်းလဲအောင်လုပ်ခဲ့သူဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ Twitter ပေါ်မှာရေးသားဂုဏ်ပြုခဲ့ပါတယ်။အိမ်တွင်အကြမ်းဖက်မှုခံခဲ့ရတာအပါအဝင်ခက်ခဲကြမ်းတမ်းတဲ့ဘဝကိုကြော်ဖြတ်ပြီးတော့နှစ်ပေါင်းများစွာအထိအောင်မြင်ကြော်ကြားတဲ့အဆိုတော်ဘဝရအောင်လို့သူကိုယ်တိုင်စူးစမ်းခဲ့တဲ့ဒီသမားရဲ့စိတ်ဓာတ်ဟာလည်းအတူယူစရာကောင်းလာအောင်ခိုင်မာတယ်လို့သမ္မတကချီးကျူးခဲ့ပါတယ်။သမ္မတဟောင်းအိုဘားမားအထင်ကြီးရုပ်သံထုတ်လုပ်သူဒီအိုပရာဝင်းဖရီတို့သာမကမရိုင်ယာကယ်ရီ၊ဘီယွန်ဆေး၊အယ်တန်ဂျွန်၊မစ်ဂျက်ဂါစတဲ့ဂီတအကျော်အမော်တွေကလည်းတီနာတာနာကွယ်လွန်သွားတာဟာအင်မတန်မှဒီဂီတအရေးအရှင်းရှိသူတယောက်ကိုဆုံးရှုံးလိုက်ရတယ်လို့ပြောပြီးတော့လူမှုကွန်ရက်ပေါ်မှာဝန်ထဲချောင်းရေးသားခဲ့ကြပါတယ်။တန်နစီပြည်နယ်မှာ1939ခုနှစ်ကမွေးဖွားခဲ့တဲ့တီနာတာနာဟာအစပိုင်းတုန်းကသူ့ရဲ့ခင်မောဟောင်းအိုက်တာနာနဲ့အတူတွဲပြီးတော့1952ပိုင်းလောက်မှာဒီဂီတလောကတွေကိုဝင်ရောက်ခဲ့တာပါ။အိမ်တွင်းအကျန်းဖက်အနိုင်ချင်းနဲ့ခင်မွန်းတဲ့ကိုဆုံးခွာပြီးတဲ့နောက်မှာတော့1980ပြည့်နှစ်နောက်ပိုင်းမှာတီနာတာနာဆိုပြီးတော့တကူတော်သချင်းစတင်တည်ဆူခဲ့ရကကမ္ဘာကျော်အဆိုတော်တစ်ဖြစ်လာခဲ့ပြီးတော့ဂီတလောကရဲ့အထင်ကြီးဂရမ်မီဆုပေါင်း12ဆုရရှိခဲ့ပါတယ်ရှင
် VOA American တရဲ့မေလ25ရက်နေ့ဗိုလ်တူညအထူးကြဆုံးသတင်းတွေကိုမဆုမြတ်မှုနဲ့အထူးပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့လေကြောင်းတိုက်ခိုက်မှုကြောင့် KNY ဒေသခံတချို့ထိခိုက်သေဆုံးခဲ့ရတာပါ။ဒီလေကြောင်းတိုက်ခိုက်မှုတွေကြောင့် KR ပြည်နယ်ဒေသခေါ် KNY ဒေသဒီမော့ဆိုမြို့နယ်အနောက်ချမ်းရွာကန်နဲ့စစ်ရှောင်နေထိုင်တဲ့နေရာမှာဘုံကျဲခံရလို့အပြစ်မဲ့ရသားပြည်သူ6ဦးသေဆုံးပြီး10ခန်းလောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ရှောင်တူက VOA ကိုပြောပါတယ်။ဒီမော့ဆိုအနောက်ချမ်းမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတိုက်ခိုက်ခံရတာလို့လည်းဒီဒေသခံတွေကဆိုပါတယ်ဒီမော့ဆိုရှိဘက်ချမ်းမှာတော့ရရှိတိုက်ပွဲပြင်းထန်နေတာပါ။သတင်းပေးပို့ချက်ကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
။မေလ24ရက်မနေ့ကဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းရွာသူရွာသားတွေနဲ့စစ်ဆောင်နေတဲ့ပစေးလာကျေးရွာအနီးအနားမှာလေရင်နဲ့ဘုံကျဲတိုက်ခတ်ခံရလို့အရသားပြည်သူ6ဦးသေဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ဆောင်တို့ကဗီဒီယိုကိုပြောပါတယ
်။မနေ့ကဆိုရင်တော့ဒီမော့ဆို announcement ဆင်းလာတယ်ဒါဖိုက်တိုင်းနဲ့တော့ကျေသွားတယ်ဗျာကျေပြီးတော့တိတ်နေတာကလည်းလည်းကြီးနေဆက်ပြီးတော့ထူကြတယ်လို့ရှိနေကြဟုတ်ညတော့အဲ့လိုပေါ့နော်ဟိုစိုးရင်ရတဲ့တန်ရာရောမစိုးရင်ရတဲ့တန်ရာရောလက်ကနန်းလာတော့ဒီဖိုက်တိုင်းရရတယ်ကြဟုတ်နောက်ပြီးတော့ဟိုပေါ့နော်6ဦးသုံးသွားတာတော့အမျိုးသားငါးဦးနဲ့အမျိုးသမီးတဦးကြဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်ချမ်းမှာတိုက်ပွဲမဖြစ်ပွားတာရက်အတော်ကြာနေပြီလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့မနေ့ကစစ်လေရင်ငါးစင်လာပြီး6ကြိမ်ထပ်မနေဘုံကျဲတိုက်ခတ်သွားတယ်လို့ပြောပါတယ်။ဒီမော့ဆိုအရှိတ်ဘတ်ချမ်းမှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီကအထိနာရာကြောင့်အနောက်ဘတ်ချမ်းကစစ်ရှောင်းနဲ့ရွာခံတွေနေတဲ့နေရာမှာတမင်တိုက်ခတ်ပုံရတယ်လို့ဒေသခံတွေကအယူဆနေတာပါ
။မနေ့ကအရှိတ်ဘတ်ချမ်းမှာတိုက်ပွဲဖြစ်သေးတယ်ကြောင့်တိုက်ပွဲဖြစ်တာတော့ရက်တော်တော်ကြာပြီပေါ့နော်။ဒါပေမဲ့မနေ့ညချိလက်ဖြစ်သေးတယ်ကြောင့်အရှိတ်ဘတ်ချမ်းမှာသူတို့တော်တော်အထိနာသွားတဲ့သဘောရှိရရောအထိနာသွားတဲ့ခါကျတော့ဒီစစ်ရှောင်းတွေနေတဲ့နေရာတွေတော့သူတို့စင်တူယူမှာကျန်တဲ့လူတွေတကယ်မာပြီးတော့အမျိုးလားဒါမှမဟုတ်အရှိတ်ချမ်းကပြည်နာတော်လည်းဒီခက်ဝင်ပြီးတော့ပြန်ပြီးတော့အစာချေတဲ့လူတွေလည်းပုံချဲလာတော့မသိဘူးကြဟုတ
်အရသာနေထိုင်တဲ့နေရာကိုဘာကြောင့်အခုလိုတိုက်ခိုက်နေသလဲဆိုတာသိနိုင်မှုစစ်ကောင်စီကိုအကြင်ကြင်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူပါပဲပြီးခဲ့တဲ့မတ်လ23ရက်ကရှမ်းကယနယ်စပ်မိုးပြေလွယ်ဝိုင်းစစ်ရှောင်းစခန်းမှာစစ်ကောင်စီကလေကြောင်းနဲ့ပစ်ခတ်လို့နေအိမ်တချို့နဲ့စစ်ရှောင်းနှစ်ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်ဒီမော့ဆိုမြို့နယ်အရှိတ်ချမ်းမှာတော့ရက်ရှည်တိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီတပ်ကတိုက်ပွဲနဲ့မဆိုင်တဲ့ကျေးရွာတွေဘက်ကိုလက်နက်ကြီးအပါအဝင်လေကြောင်းနဲ့ပါတိုက်ခတ်နေပြီးဒါဟာစစ်ရာဇဝတ်မှုကိုကျူးလွန်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်
။လက်နက်ကြီးရောလေကြောင်းတိုက်ခိုက်မှုတွေရောပြုတ်လောက်တာတွေဝါနောက်စတင်ကြောင်းတွေပြင်းမှတ်ထားတာတွေစီပိခန်းတွေပြင်းမှတ်ထားတာတွေကြတော့ဒါစစ်ကောင်စီကတော့ဟိုအရေးထက်ရှိရှိလုပ်နေတာပဲပေါ့နော်။ဆိုတော့ဒါတွေကလည်းဒါ ဟိုစစ်ရစုမှုတွေပဲဟိုလုပ်နေတာပေါ့နော်စစ်ရစုမှုတွေဆိုတာစစ်ကောင်စီကနေကျူးလွန်နေတာပဲဖြစ်တယ်ပေါ့နော်ဟုတ်
ဒီမော်ဆိုမျိုးနဲ့အရှိတ်ချမ်းမှာရှိတဲ့တနီးလာလဲကျေးရွာတောင်ကုန်းပေါ်ကနေဒေါ်လျားခုကျေးရွာတောင်ပေါ်ဘက်ကိုအင်းအားအလုံးအင်းရင်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်ပြည်ပူပေါင်းတပ်တွေကြားမေလ14ရက်နေ့ကနေ23ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကမနေ့ကမေလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ခမာယ425ခမာယ51ခွန်ခလာယ28ခွန်တရင်တွေကထိုးစစ်ဆင်လာတာလို့ဆိုပါတယ်တိုက်ပွဲတွေအတွင်းလွိုက်ကောငွေတောင်နဲ့ဖရူဆိုမြို့နယ်ကစစ်ကောင်စီရဲ့အခြေစိုက်တပ်စခန်းကနေတဆင့်နေ့စဉ်လက်နက်ကြီးတွေအလုံးအကျုံအသုံးပြုပြီးပစ်ကူပေးခဲ့တယ်လို့ Jet Fighter နဲ့စုစုပေါင်းအကြိမ်ရေ60ထက်မနည်းဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်တွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကဘိုးကြီးအဆင့်ရှိသူတအုပ်နဲ့ဘူအဆင့်ရှိသူနှစ်ဦးအပါအဝင်တပ်ဖွဲ့40ထက်မနည်းတေဆုံးခဲ့ပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ KNI ပူးပေါင်းတပ်တွေဘက်ကတော့10ဦးတေဆုံးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးဒါအပြင်တိုက်ပွဲအတွင်းမှာစစ်တုပ်ပန်းနှစ်ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့ပြီးလက်နက်ခဲယမ်းမီးကြောက်တွေဆက်သွယ်ရေးပစ္စည်းတွေစစ်အသုံးဆောင်ပစ္စည်းတွေလည်းအများအများသိမ်းဆည်းရမိတယ်လို့ဓာတ်ပုံနဲ့တကွထုတ်ပြန်ထားပါတယ်။ဒီမော့ဆိုအရှိတ်ချမ်းမှရှိတဲ့ဒေါ်ဆဲဒေါ်တငူးနဲ့တနီးလာလဲကျေးရွာတွေဘက်ကိုစစ်ကောင်စီကစစ်ကြောင်းထိုးနေပြီးမေလ24ရက်မနေ့ကအထိတနီးလာလဲကျေးရွာအရှိတ်တောင်ပေါ်မှာဆက်ပြီးတိုက်ပွဲဖြစ်ပွားနေတာမို့အရက်သားပြည်သူတွေအနေနဲ့အဲ့ဒီနေရာတဝိုက်မှာတက်နိုင်သမျှဖြတ်တန်းသွားလာခြင်းမလုပ်ဖို့လဲ KNDF ကသတိပေးတိုက်တွန်းထားပါတယ်ရှင
်လေကြောင်းတက်ခဲမှုကြောင့် KNDF ဒေသခံတချို့တေခဲ့ရတာကိုအလိမ်မှာပြောပြခဲ့တာပါအခုတော့အာဆီယံရတန်းတက်ခဲခံရပြီးတဲ့ရှမ်းပြည်နယ်စစ်ဆိုင်မှာစစ်ဆောင်တွေရိတ်ခါခက်ကြုံနေရတာပါအကူအညီထောက်ခံတွေမရတာနှစ်လခန့်ကြာမြင့်လာတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ဆောင် 8,000 ခန့်ဟာရိတ်ခါအခက်အခဲနဲ့ရင်ဆိုင်နေရပါတယ်အလှူရှင်တွေလည်းလုံးဝလာရောက်တာမရှိတော့ဘူးဆိုတာကိုကိုစော်ဝက်လည်းရှင်းပြပေးပါအောင်ခင်ဗျာ
စီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခသည်တွေဟာရှမ်းပြည်နယ်နဲ့ကယားပြည်နယ်အစပ်ဒေသနဲ့ကယားပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိမ်းရှောင်လာကြသူတွေဖြစ်ပါတယ်စစ်ဆောင်တွေကိုအရင်ကလူမှုအသင်းအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့INGO အဖွဲ့အစည်းတွေကအကူအညီထောက်ပံ့တာတွေရှိပေမဲ့ဒီလပိုင်းတွေမှာတော့အထောက်အပံ့တွေရပ်ဆိုင်းနေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဒီမော့ဆိုမျိုးနယ်ကလာတဲ့စစ်ဆောင်တဦးက VOA ကိုအခုလိုပြောပါတယ
်ဒီခါကဆောင်းလုံးလာတာကလူရှိသွားရှိရောနော်ငါကခုဒီအလားလားပါတော့သူဒီဆောင်းရှိအောင်လေရှိရတာဟိုဆောင်းလုံးရခိုင်လေမလုံးမောက်အရသာမဲရှိပြောခုတ်ပစောလာကမ္ဘာကမ္ဘာအရှင်ကြီးမှာတော့အော်ဘာလို့ဒီကပေါ်လဲဒီစီရဒီစီရဟိုတဲ့ရအလုံးလုံးလုပ်ပြီးတော့ဟိုမစားနိုင်ရောအဲ့ဒါနဲ့ကပ္ပောင်းမှာဘုံလေးရဲ့အလားရှိတဲ့ပတ်ပြောင်းလို့ရှိတဲ့ခါလေးဆိုခါလေးရှိရမယ
်စီဇိုင်းဒေတာမှာပြောင်းဘူးစိုက်ပျိုးတာရှိပေမဲ့ဆက်ရန်တရားကိုအသုံးပြုတာများတာကြောင့်အလုတ်ကိုင်းမလွယ်ကူကြောင်းလဲပြောပါတယ်စီဇန်မြို့နယ်ကျန်းလေးကျေးရွာကစစ်ဆောင်ကူညီရေးကော်မတီဥက္ကဋ္ဌဥဖရန်စစ္စကိုကတော့စစ်ဆောင်တွေရိတ်ခါအခက်ခဲကြုံနေတာကြောင့်သူတို့ရှိတာကိုဝေမျှစားသုံးနေရကြောင်းပြောပါတယ
်ကျွန်တော်စစ်ဆောင်ကော်မတီဥက္ကဋ္ဌဖြစ်နေတော့သူတို့တွေကကျွန်တော်လည်းဟိုအော်ဥက္ကဋ္ဌရေးတဲ့ကျွန်တော်တို့မှာတဲ့စားသုံးမရှိဘူးသူကလိုလာပြောတော့လေဟိုကျွန်တော်ကလည်းဟောဆောင်ဟိုဒီရောက်အပေါင်းခွဲအပေါင်းခွဲနှစ်ပေါင်းအဲ့လိုမျိုးပြေးသွားတာလင်းငါရောက်တော့ကျွန်တော်ကြုံခဲ့ပြီးပြီပေါ့နော်အခုဒီတလတော့တွေးမယ်ဆရာကြီးအဲ့ဒီကျွန်တော်ရွာပြေးမှာပဲကျတော့ပြီးရောနော်ကျွန်တော်ရွာပြေးဆိုရင်သူချေကတော့160နဲ့နှစ်အိမ်လူကြီးကြီးကတော့600နဲ့300ရောက်ပေါ့နော်ခြားရွာရင်လည်းကျွန်တော်လူမျိုးပဲလို့တော့ပြောကြတယ
်စစ်ဆောင်တွေအတွက်အထောက်အပံ့မရရှိတာနှစ်လလောက်ရှိပြီးအထူးသဖြင့်အာဆီယံထောက်ပံ့ရေးရင်တန်းကိုတိုက်ခတ်ခံရပြီးနောက်ဘယ်အဖွဲ့အစည်းမှလာရောက်တာမရှိတော့ကြောင်းလည်းပြောပါတယ်
ပြရတော့နှစ်လလောက်ရှိပြီလေနော်ဒီပြီးခဲ့တဲ့အဆူရံကနေပြည်စုံတန်းတော့မျိုးဆိုတဲ့ဟာကတော့ဒီဘဏ္ဍာရီခေါက်ကြတဲ့တိုင်းကဒီမှာအဆူရံတမတွေကပြန်သွားတော့နော်အပြန်သွားပြီးတဲ့နောက်ပိုင်းရှင်လေအလူရှင်ကဘယ်ဖွဲ့မှဥမလာရဲတော့တာ
ဒီလ၈ရက်နေ့ကအင်ဒိုနီးရှားစင်ကာပူနိုင်ငံတို့ကတန်တမာနေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာ AHA Center ကတာဝန်ရှိသူတွေဟာစီဇိုင်မြို့မှာရှိတဲ့ပဝိုမြို့သားလူမျိုးရေးအဖွဲ့ချုပ် PNL လို့ဆက်ဆံရေးရုံးမှာစစ်ဘေးရှောင်တွေနဲ့တွေ့ဆုံဖို့နဲ့ထောက်ပံ့ကူညီဖို့လာရောက်စဉ်လန်ခီးမှာအမည်မသိလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့တာပါဒီအခြေအနေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ရှောင်တွေကိုကူညီမယ်ဆိုဒေသခံအသင်းအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်ရင်ပိုမိုထိရောက်ဖွယ်ရှိနိုင်ကြောင်းရှမ်းပြည်နယ်တောင်ပိုင်းကစစ်ရှောင်တွေကိုကူညီနေသူတဦးကပြောပါတယ်
နိုင်ငံကအဲ့လိုပေါ့နော်မြန်မာတိကျပြီးတော့အဲ့လိုပေါ့တကယ်လို့ဒီအဖွဲ့အစည်းနဲ့ပတ်သက်ဖွင့်နေတော့ကောင်းမှမဒီရဲ့ဆိုနေတော့ကောင်းအဲ့လိုပဲတိကျပြီးတော့ပြင်ပစ်နေအဲ့လိုကူပြီးတာပို့ပြီးတော့ပုံကြလည်းနေတယ်မပြီးတော့သူ့အမှုနဲ့ကြည့်တယ်လို့
စစ်ဆောင်တွေဟာစားနပ်ရိက္ခာအပြင်မိုးရသည်မှာနေအိမ်တွေအတွက်အမိုးအကာပြင်ဆင်ဖို့စေဝါနဲ့ကလေးတွေပညာသင်ကြားဖို့အထောက်အကူတွေလိုအပ်နေကြောင်းစစ်ဆောင်တွေကိုကူညီသူတွေကပြောပါတယ်စီဇန်မျိုးနဲ့အတွင်းမှာစစ်ဆောင်စခန်းဖွင့်လှစ်ထားတာမရှိဘဲတင်းဆောင်လာသူတွေကိုကျေးရွာအလိုက်ရက်ွက်အလိုက်လက်ခံထားတဲ့နေရာ52နေရာရှိပြီးစုစုပေါင်းလူဦးရေ8000ဝန်းကျင်ရှိနေတာဖြစ်ပါတယ်ခင်ဗျာ
အာဆီယံရင်းနှီးတိုက်ခိုက်ခံခဲ့ရတာကြောင့်ရှမ်းပြည်နယ်စီဇန်မှာစစ်ဆောင်ရိက္ခာခံနေတာကိုကုဇော်ဝန်းလိုင်ပြောပြခဲ့တာပါအခုဆက်ပြီးမိုခါဆိုက်ကလုန်းကြောင့်စကိုင်းမှာပျက်စီးမှုများခဲ့တာပါဒီမုခဆိုင်ကလုန်းတိုင်ခံခဲ့ရတဲ့စကိုင်းမှာထိခိုက်ပျက်စီးမှုတွေများခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မုန်တိုင်းတံကြောင့်အခြေခံဆောက်အုံတွေစိုက်ပျိုးမြေတွေထိခိုက်ပျက်စီးခဲ့ရတာကြောင့်ပြည်လဲထူထောင်နိုင်ဖို့လည်းသူတို့ကြိုးစားနေရတာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုရနိုင်ပြောပြပေးပါဦးခင်ဗျာ
။ဒီခိုင်နိုင်ရုံးကိုဖက်ကြော်ဝင်ရောက်ခဲ့တဲ့မုခမုန်တိုင်းအရှင်ကြောင့်စကိုင်းတိုင်ပလဲမြို့နယ်ထဲမှာမိုးရွာသွန်းပြီးတော့ရေတွေဝင်ရောက်လာတဲ့အတွက်ကျေးရွာချင်းဆက်တဲ့လမ်းတွေပျက်စီးခဲ့ရတာပါ။မုန်တိုင်းကြောင့်မိုးရွာသွန်းတာများတဲ့အပြင်ရင်းမပင်မြို့နယ်ထဲမှာရှိတဲ့မြောင်ယမဆယ်ရဲ့ရေဘူလွဲတွေကနေတဆင့်ရေတွေလွတ်တာတွေပါရှိတဲ့အတွက်ရေအမြင့်လေးပေကြကြအထိမြင့်တက်ခဲ့ပြီးတော့လမ်းတွေပျက်စီးခဲ့ရတာလို့ဒေသပြည်သူအုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်လက်ရှိချိန်မှာတော့သွာလာတာတွေအဆင်ပြေဖို့ပြင်ဆင်ဆောင်ရွက်တာတွေလုပ်နေရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်ဒါန
ဲ့လည်းသဒုံကူဆလေးကူလို့ပါသွားတာဒါတွေကျွာရီလန်ကူပေါ်ဗျာဟိုကျွာချင်းဆက်ဒီတော့ငါများကြီးပေါအောင်ပေါ့မဲ့လန်ကူတွေပေါ့ရောစဲဒီပလဲကိုကိုနှစ်ခါအသွားလာပတ်နေတဲ့လန်တရားတွေပေါ့အကြီးမိုကမုံလိုင်းကတိုက်လိုက်တော့ဆရာတို့ဒါကျွန်တော်တို့ဒီအဲကြောင်တန်းတို့လည်းကြောင်တန်းတရားဗျာကျိုးရဗျာဟိုဘက်မှာလည်းတောင်ပေါ်မှာလည်းဝတ်ဟိုဟာတို့ဝတ်ကြတို့ကဝချီတို့အိုက်နာတွေတရားတွေပေါ့ဗျာတော်တော်များကျိုးတာဟုတ်တော့ဟုတ်ကျွန်တော်တို့တတ်နိုင်လို့တော့ပြန်လဲပြီးတော့ဒီမြို့နယ်အင်အားလေးတွေတော့
ဝေးကြိမ်များတာကြောင့်ပလဲမြို့ပေါ်ကတချို့ရက်ွက်တွေလည်းရင်းနှီးမြုပ်တာတွေရှိခဲ့ပြီးတော့အဓိကကားလမကြီးဖြစ်တဲ့ပလဲမုံရွာခံကောလမ်းပိုက်မှာရေမြင့်၃ဘေကျော်အထိရောက်ခဲ့ပြီးလမ်းတွေပျက်စီးခဲ့ရပါတယ်အခုလိုကျေးရွာတွေလည်းရေတွေဝင်ရောက်ခဲ့တဲ့အတွက်အိမ်မွေးတိရစ္ဆာန်တွေတည်ဆုံးခဲ့ရပြီးတော့စိုက်ပျိုးမြေတွေပျက်စီးခဲ့ရသလိုကုန်စည်နှုံးလည်းတက်တာရှိတယ်လို့စလင်းကြီးမြို့ဒေသခံတဦးကအခုလိုပြောပါတယ်
တို့တို့ရေးစိတ်တွေနွားတွေရောအိပ်တာပေါ့ဗျာမိုးကဟိုတာတဲ့ထဲတော့ဘယ်ဘက်ရွာတော့ကြောင်းရေးပါညာလာတော့ကြတော့ချောင်းရေးပါတွေကုံပါကုံကြတာလေရပြီးနေနေပါတွေရောကုံပြည့်ကြတာပေါ့ဗျာဒီကကံတွေရောအားကြီးခက်ခဲကြည့်ကြတာပေါ့ဗျာမဟုတ်အခုကကြတော့ဗျာဒီလိုပြီးနေတဲ့ဓမ္မတွေကဆိုင်ရှင်ဓမ္မတွေကအကုန်ပြည့်စီသွားလေရေမြုပ်သွားဆိုတော့ဘာမှတစ်ခုမှမရလိုက်ဘူးပုံပြည့်စီကုန်ကြတာပြီးနေတာလည်းဆိုင်ကျိုးကလည်းမရတော့ကြတော့ပြည်သူလူထုတွေစာဝတ်ညီရေးလည်းရှင်ပြေဘူးသူတို့ဒီနေ့လည်းမြုပ်သွားတဲ့ခါကျတော့လေအရင်ကြီးပြတ်သွားမှလည်းမလွယ်တော့ဘူးဖြစ်နေတယ်။အခုသိနှောင်းကတအားတက်တယ်ကြ။ပုံမှန်ဆိုရင်တို့ဒီတရားရောင်းတဲ့ပြည်သူတို့နေရာတုံးလောက်ဖြစ်သွားတယ်ကြ။ဟုတ်တယ်ကွာအဲ့ဘုံတိုင်းကြီးမဟုတ
်။ဘုံတိုင်းကြောင့်မိုးသက်ထန်မှုတွေကြုံခဲ့ရတဲ့သခိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဆိုရင်လဲပဲဆိုင်ခင်းနေတဲ့စပားဆိုင်ခင်းတွေဧကထောင်နဲ့ချီပျက်စီးဆုံးရှုံးခဲ့ရပါတယ်။လက်ရှိအချိန်မှာသခိုင်းတဲကဒေသခံပြည်သူတွေဟာစစ်တပ်ရဲ့နေမြေရှင်းလင်းတာတွေကြောင့်တင်းဆောင်နေရတာတွေအပြင်ရေကြီးနှမြုပ်ခဲ့တာတွေပါရှိခဲ့တဲ့အတွက်အကူအညီတွေလိုအပ်နေပါတယ်။ကုလသမဂ္ဂကတော့သခိုင်းတိုင်းပါဝင်မြန်မာနိုင်ငံမှာမုံတိုင်းနဲ့ခရယာသူ 1.6 သန်းရှိမယ်လို့ခန့်မှန်းထားပြီးအရေးပေါ်အကူအညီအဖြစ်ရန်ပုံငွေဒေါ်လာ333သန်းလိုအပ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ခင်ဗျာ
။မိုခါဆိုက်ကလုန်းထံကြောင့်သခိုင်းတိုင်းထိခိုက်ခံခဲ့ရတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့ဒီမုံတိုင်းကြောင့်ပဲမြမစိုက်ပျိုးရေးထိခိုက်ရတဲ့သတင်းမှာဒီမုန်တိုင်းတက်ခတ်မှုကြောင့်ရခိုင်ပြည်နယ်မှာပျက်စီးကြီးမားခဲ့ပြီးလာမယ့်စိုက်ပျိုးရေးအတွက်လည်းကြီးကြီးမားမားအန္တရာယ်ကျရောက်ကုန်ပါပြီ။နောက်ဆက်မိုးတွေဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်မကွေးတိုင်းအေရီမြစ်အနောက်ဘက်အများစုလည်းရေမြုပ်ပျက်စီးကုန်ပါတယ်။ခုခမောင်းစုံမြင့်ပြပြပေးပါဦးခင်ဗျာ
မိုးခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်မှုကြောင့်စစ်တွေမြို့နယ်အပါအဝင်ရခိုင်ပြည်နယ်ဒေသတော်တော်များများမှာနေအိမ်တွေပျက်စီးကုန်တဲ့အတွေ့ဝန်းစာစပားနဲ့မျိုးစပားတွေလည်းဆုံးရှုံးကုန်ကြပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာအများစုလယ်သမားတွေကအ धिक အသုံးပြုကြတဲ့ရိုးရာစိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေအတော်များများလည်းပျက်စီးတဲ့အထက်ပါဝင်ပါတယ်။အဆိုးဆုံးကတော့ရခိုင်ပြည်နယ်ကလယ်သမားတွေစိုက်ပျိုးရေးမှာအားထားရတဲ့ကျွဲနွားတွေတေဆုံးမှုများပြားခဲ့တာပါပဲ။အဲဒီလိုအခြေအနေတွေကြောင့်ရခိုင်ပြည်နယ်မုံတိုင်းတန်တဲ့ဒေသတွေကလယ်သမားတွေဟာမကြခင်ကြားရောက်တော့မဲ့စိုက်ပျိုးရေးကိုဆက်လုပ်နိုင်ဖို့မလွယ်တော့ဘူးလို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကသူမြင်တွေ့ကြားသိရသမျှတွေကိုစစ်တွေမျိုးကနေအခုလိုပြောပါတယ်။
အထူးသဖြင့်ဆိုလို့ရှိရင်စစ်တွေရသေးတောင်ပုံနေကြမောင်တော်အဲ့ဒီဘက်တည်းမှာဆိုလို့ရှိရင်ကျွေးတွေနော်တွေတရိတ်ဆန်နေဆိုလို့ရှိရင်လည်းအာတည်သွားတာတွေအများကြီးတွေ့မြင်နေရတာပေါ့အဓိကရခိုင်ကတော့ဒီထွန်စစ်တွေကိုအသုံးပြုတာတဲ့တရိတ်ဆန်တွေကိုမိကိုပြီးတော့မှပဲနေရာကိန်းကွန်းတွေကိုလေလောက်ကင်စားသားလာကြတဲ့အလေအထားတွေရှိတယ်ဒီအတီဆိုရင်စစ်မတို့ကစပားစိုက်တယ်စပားစိုက်ဖို့အတွက်ခက်ခဲနေတယ်ဆိုတာကမုံတိုင်းရဲ့တန်းကိုအများကြီးအလူလဲခံရတယ်မြစ်စီလာတဲ့အကုန်လုံးခန်းချောက်တော့မယ်မျိုးစပားတွေဆိုလို့ရှိရင်မရှိသလောက်ကိုရှားသွားပြီဒီယာတီကစပားစိုက်တယ်ဆိုသည့်အပြင်တခြားဟင်းသီးဟင်းရွက်တွေစိုက်တဲ့ယာတီဖြစ်တယ်ဆိုတော့စပားစိုက်တဲ့ယာတီမှာဝင်းစာဆန်းနဲ့ပျက်စီးကုန်တယ်ဝင်းစာမရှိတော့ဘူး
အလားတူမကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ကျန်ဒေသတွေမှာလည်းမိုးခါဆိုင်ကလုံးမုန်တိုင်းရဲ့လေပြင်းတိုက်ခိုက်မှုကိုဓာတ်ရိုက်မခံရပေမဲ့နောက်ဆက်တွဲမိုးကြီးတဲ့အတွက်စိုက်ထားတဲ့ຫນွေသီးနှံတွေရေမြုပ်ပျက်စီးကုန်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုသီးနှံစိုက်ခင်းတွေပျက်စီးတာရေကြီးတာလူသေဆုံးတာတွေကိုမီဒီယာတွေမပြောကြဘူးဒေသဆိုင်ရာစစ်ကောင်စီအရာရှိတွေကအထူးသဖြင့်ကြေးရွာဖုံးကြီးတွေကတဆင်ပိတ်ပင်နေကြတယ်လို့ဒေသခံတွေစီကပဲသိရှိရပါတယ်။အဲ့ဒီလိုမကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ကန်ဒေသတွေကစိုက်ပျိုးကင်းတွေပျက်စီးဆုံးရှုံးမှုနဲ့ပတ်သက်ပြီးပွင့်ဖြူမျိုးနယ်ကတောင်သူတဦးကအခုလိုပြောပါတယ
်သူတို့စစ်ကောင်စီကြီးရတော့တာကဘာမှမဖြစ်သလိုပဲတကယ်တမ်းပျက်စီးဆုံးရှုံးမှုနေတာတော်တော်များနေကြဒီမှာမိုးဥကျဖြစ်တဲ့အတွက်နှမ်းနဲ့ပဲဒီစိမ့်ပေါ့စိုက်ပြီးသားပေါ့ဟွာတော့ဒီပေါ့ဒရောင်တော့ဒီဟူရင်းနစ်သွားတော့အကုန်သိအောင်လာပါကနှမ်းနေရနှမ်းသမားတော့လုံးလုံးပြန်မရတော့ဘူးနန်းနေရတော့အကုန်ပြေသွားပဲဒီတင်သမားကတော့အဲနည်းနည်းရေမနစ်တဲ့အွက်ဒီပေါ့ခုံကြတဲ့အွက်ဒီကျန်တဲ့အနေမိုင်းဒီအကုန်လုံးကတော့ရေဝတ်သွားပြီးတော့အကုန်လုံးသူ့အားလုံးပြုတ်ဖက်လိုက်သွားတာပေါ့ကျန်သေးသွားတာပေါ့ဆလင်းမျိုးနဲ့ပေါ့နော်ဆင်မျိုးမျိုးနဲ့ပါမယ်ဒီဘက်ကပွင့်မျိုးမျိုးနဲ့ပါမယ်ဟိုဘက်မြောက်ဘက်ကစိတ်မျိုးနဲ့ပါညာအကုန်သွားတာပဲအဲ့ဒါလေးလေတလင်းပွင့်မျိုးလည်းအကုန်သွားတာပဲလေဒီလောက်ကြီးမဟုတ်ဘူးပြန်မူးများတာကသုံးချသလိုချတာဆိုတော့ပိုပြက်သွားတာပေါ့လေစိုက်ချင်းမကြခင်ရောက်တော့မှာပဲလေအခုမကြနောက်လာလေနောက်ဆိုပြုတ်စားထောင်ရတော့မှာ
အဲ့ဒီဒေသတွေဟာပုံမှန်အဖြစ်ဆယ်ရီတောက်ຫນွေသီးနှံတွေဖြစ်ကြတဲ့ပဲတီစိမ့်နဲ့နှမ်းတွေဟာအထွက်ကောင်းကြသလိုအိန္ဒိယနဲ့တရုတ်ကိုတင်ပို့ရတဲ့အတွက်ဈေးကောင်းကောင်းလဲရရှိလေရှိပါတယ်။အဲ့ဒီလိုသီးနှံတွေရိတ်သိမ်းပြီးရင်ဇက်တိုက်ဆိုသလိုအဓိကသီးနှံဖြစ်တဲ့စပားကိုစိုက်ပျိုးကြပါတယ်။အရင်အရင်နှစ်တွေကဆိုရင်အဲ့ဒီຫນွေသီးနှံပဲတီစိမ့်နဲ့နှမ်းရောင်းချပြီးရရှိလာတဲ့ငွေနဲ့စိုက်ပျိုးရေးကိုအင်ပြေအပြေရင်းနှီးမြှုပ်နှံလုပ်ကင်ကြပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့မုံတိုင်းနောက်ဆက်မိုးရေနှမြုပ်ကုန်တဲ့အတွက်ကြောင့်ຫນွေသီးနှံတွေပျက်စီးကုန်တော့မကြခင်ပြိုးကျရတော့မဲ့စပားစိုက်ပျိုးရေးကိုပါထိခိုက်ကုန်ပါတယ်။အဆိုဆုံးကတော့မိုးခါမုံတိုင်းနောက်ဆက်ရုတ်တရက်မိုးရေကြီးလာတဲ့အတွက်ကျေးရွာတွေရေမြုပ်ပြီးလေယာဉ်လုပ်ငန်းမှာခိုင်းစေအသုံးပြုကြတဲ့ကျွဲနွားတွေအများအပြားရေနစ်သေဆုံးကုန်ကြတာပါပဲ။ဒါနဲ့ပတ်သက်လို့မကွေးတိုင်းပခုတ်ကူခရိုင်ပေါ့မြုံနယ်ကဒေသခံတဦးကသူကြုံတွေ့ရတာကိုအခုလိုပြောပြပါတယ်။
ဒီကြီးရောအေးရရာခင်းနေညွတ်တာပေါ့ခုတောင်သူတွေကကျက်သွင်းနေပါလေစိုက်တာဟုတ်ကျက်သွင်းနေလို့စိုက်တဲ့အခါကျတော့ရေတွေကလာတော့စိုက်ခင်းနေပျက်စီးတာပေါ့နိုင်ခင်းတွေပေါ့အနောက်ခံွေခင်းနေပေါ့အဲကျက်သွင်းညီသေးခင်းနေပေါ့အဲ့ဒါတွေပေါ့အဲ့ဒါအကုန်လုံးမျောတာပဲညွတ်တာပဲကျက်တာပေါ့အကုန်ပြက်တာပုံပြက်တယ်လေကတော့မတိုက်ဘူးဒီဘက်မှာမိုးကတော့တော်တော်များတယ်တောက်ချောင်အဆက်မပြတ်ဘူးတအားရွာတာကြည့်ရဒီမဲမှာနွားတွေစိတ်တွေလည်းပါသွားကြတာပဲလေးကိုမလေးတို့ရွာထဲမှာဆိုမဖြစ်44កောင်ရှိရတဲ့လုံးလုံးပါသွားတာပဲနွားတွေ
မိုးခါဆိုင်ကလုံးမုန်တိုင်းတန်တဲ့နဲ့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကဒေသအလုံးအတွက်အမေရိကန်ပြည်ထောင်စုကနေကနဦးအရေးပေါ်အကူအညီဒေါ်လာ2သိန်းပေးရခဲ့ပြီးနောက်ထပ်အကူအညီဒေါ်လာ18သန်းပေးဖို့ကြေညာထားပါတယ်အလားတူပြင်သစ်နိုင်ငံကလည်းမုံတိုင်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့လူ6သိန်းနီးပါးအတွက်အရေးပေါ်အမိုးအကာတွေနဲ့တောက်သုံးရည်တွေအကူအညီပေးဖို့စီစဉ်နေပါတယ် ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာမိုးကာဆိုင်ကလုန်းမုန်တိုင်းကြောင့်လူပေါင်း136,000လောက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချာယုံကတော့မြန်မာနိုင်ငံမှာမိုးကာမုန်တိုင်းထံပြန်လည်ထူထောင်ရေးအတွက်ဒေါ်လာသန်းပေါင်း333သန်းအကူအညီတောင်းထားပါတယ်ခင်ဗျာ။
မောခဆိုင်ကလုန်းကြောင့်မြမဆိုင်ပြူကြီးထိခိုက်နေမှုကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှတော့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ရကနေလိုင်းဒိုမီတာ3251တုကနေည10နာရီထိဓာတ်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VO ရဲ့ Facebook website နဲ့ YouTube မှာလည်းတစ်ချိန်လဲထုတ်လွှင့်ချိန်အတွင်းမှာဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့ကြာသပတေးညအတိုင်းထုတ်လွှင့်ပေးနေကြပတ်စဉ်ကဏ္ဍတွေတဲကကျွန်တော်ပြောပြနေကြကြံပယ်ကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါမြမစရေးအစင်လားဆိုတဲ့ခေါင်းစဉ်နဲ့အခုအညာဒေသစစ်သွေးစစ်မှန်တက်ကြွပြီးတော့ဖြစ်လာတာတွေကိုသုံးသက်ထားပါလေစရေးစင်လားကြီးမားတဲ့အညာဒေသမှာစစ်သွေးစစ်မှန်တွေပြန်လည်နှိုးကျလာပြီးဆရာနာရှင်ဆန့်ကျင်စစ်ပွဲဆင်နွှဲနေပုံနောက်ဆက်တွဲကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူတင်ပြထားပါတယ်ခင်ဗျာ
သခိုင်းမကွေးနဲ့မန္တလေးတိုင်းဟာစစ်ရေးအစဉ်အလာကြီးမားတဲ့နယ်မြေတွေဖြစ်ပါတယ်သူတို့ရဲ့ပြောင်မြောက်တဲ့စစ်သွေးစစ်မှန်ဟာစစ်အာဏာရှင်ဆန့်ကျင်ရေးမှာပြန်လဲနိုးကြွားတက်ကြလာပုံရပါတယ်။ကွယ်လွန်သူစစ်တမိုင်းသူတွေဒီ EN Hit ရေးသားပြုစုတဲ့19ရာစုအာရှစစ်တပ်များဆိုတဲ့စာအုပ်မှာဂုံးပောင်ခေတ်မြန်မာစစ်တပ်အကြောင်းစာမျက်နှာ80ကျော်ရေးထားပါတယ်။မြန်မာစစ်တပ်မှာခြေလျင်တပ်၊မြင်းတပ်၊စင်တပ်အမြောက်တပ်စသဖြင့်စစ်တပ်၄မျိုးရှိပါတယ်တဲ့။စစ်မှုထမ်းမှုအတွေ့အရက်ဒေသကိုလိုက်ပြီးစစ်တီကိုခွဲရန်ပြပို့ရပါတယ်။မုံရွာမန္တလေးနဲ့ကြောက်စဲဟာခြေလျင်တပ်အတွက်စစ်သားပေးရပြီးမိတ္တိနဲ့မြင်းကြံကမြင်းတပ်သားစုဆောင်ပေးရပါတယ်။စကိုင်းနဲ့ရွှေဘိုကမြင်းတပ်နဲ့အမြောက်တပ်အတွက်တာဝန်ယူရပါတယ်။စစ်မှုရန်ရိတ်ခါအတွက်အလုပ်လုပ်ခွင့်ရတဲ့မြေယာကိုစားမြေလို့ခေါ်ပါတယ်။ဒီစနစ်ကိုရာစုနှစ်နဲ့ချီပြီးကျင့်သုံးလာခဲ့တဲ့အညာဒေသဟာစီရေးအစဉ်အလာအလွန်ကြီးမားပါတယ်။ဒါကြောင့်အင်္ဂလိပ်တပ်နဲ့ရင်ဆိုင်တွေ့တဲ့အခါမှာအလွယ်တကူအနိုင်ရလိမ့်မယ်လို့မြန်မာဘက်ကတွက်ပါတယ်တဲ့
။မြန်မာတပ်လိုတန်ဆွမ်းပြီးတတိပြောင်မြောက်တဲ့စစ်တပ်မျိုးအင်္ဂလိပ်တွေတခါမှမတွေ့ခဲ့ဘူးလို့အမေရိကန်သာသနာပြုဂျက်ဆင်ကအမှတ်ချက်ချပါတယ်။စစ်သည်မျိုးဆက်ကပေါက်ဖွားလာသူတွေဖြစ်ပြီးအပင်ပန်းခံအကြမ်းတမ်းခံပြီးတတိပြောင်မြောက်သူမျိုးတိုက်ပွဲမှာအနိုင်ရတာကများပါတယ်။သူတို့ထက်အတတ်ပညာနဲ့လက်နက်အင်အားမြင့်မားတဲ့အင်္ဂလိပ်တပ်နဲ့တွေ့တော့မှစစ်ရှုံးတော့တာဖြစ်ပါတယ်။အင်္ဂလိပ်ကိုစစ်ရှုံးတဲ့အချိန်မှာမြန်မာစစ်တပ်မှာမီးသနက်ကန်ဆောင်သူတွေရှိနေပါပြီ။ဒါလေးများလှန်တန်လှန်စွတ်ဒူးလေးစတာတွေကိုမြန်မာတွေအ धिक သုံးဆွဲပေမဲ့ဆက်ကွနစ်ရာစုတပင်ရွှေတိလက်ထက်ကတည်းကတနက်ကိုတွေ့ဘူးရပါတယ်။အဲ့ဒီခေတ်ကပေါ်တူဂီတွေကိုတနက်အမှုတန်းတွေအဖြစ်အသုံးပြုခဲ့ပါတယ်။ကိုမောင်ခင်မှာမီးတနက်ကင်စစ်သည်2000ရှိနေပြီလို့ဆိုပါတယ်မင်းတုံးမင်းလက်ထက်မှာ Enfield Rifle အလက်2000တင်သွင်းကြောင်းသိရပါတယ
်ဗန္ဓုလအဖြစ်နာမည်ကျော်ကြားလာတဲ့နေမျိုးသူရရဲကောင်ကုတ်ခဲတဲ့တပ်မှာအင်အား9000ရှိတဲ့အနေနဲ့1000ကဂျိမ်းပေါ်ကချင်တွေဖြစ်ပါတယ်တနက်စစ်သည်တိုင်းရမ်းမုံထဲတဲ့ဥဂျိုကိုကင်ဆောင်ကြပြီးရမ်းမုံကိုကိုယ်တိုင်ဆက်သူတွေလည်းရှိပါတယ်မီးတနက်အပြင်ဂျင်ဂေါ်ကပခုံးတန်းတနက်ကြီးလည်းရှိပါတယ်ဒီတနက်ကြီးကိုပြစ်ဖို့စစ်သား2ယောက်လိုပါတယ်မဟာဗန္ဓုလတပ်ကစစ်တီ1000ကျော်ဓနုဗျူမှာစုဝေးခဲ့စဉ်ကဂျင်ဂေါ်တနက်ကြီးအလက်300လောက်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့လက်နဲ့အရေးအသွေးတာလွန်ကောင်းဝင်ပြီးစီကတ်စနစ်ကြတဲ့အင်္ဂလိပ်စစ်တပ်ကအနိုင်ရရှိသွားပါတယ်တကယ်တော့မြန်မာစစ်တပ်ဟာအနှစ်တရာကျော်ခေတ်နောက်ကျတဲ့ဒဏ်ကို ခလိုက်ရတာဖြစ်ပါတယ
်အခုလေတူမီတနန်းနဲ့ဆက်အာနာရှင်စန့်ကျင်ရေးစတင်ခဲ့တဲ့အညာဒေတာဟာလက်နက်မျိုးစုံတီထွင်ထုတ်လုပ်တဲ့အဆင့်ကိုရောက်လာပါပြီတူမီတနန်းနေရာမှာတဒေါအထိုးတနတ်တွေရောက်လာတာတွေ့ရပါတယ်။နှွေဦးတော်လန်ရေးမတိုင်မီနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တိုင်းသားလက်နက်ကင်တွေကြောင့်မြန်မာပြည်မှာလက်နက်ဈေးကွက်ရှိနေတာကြားလာပါပြီ။ဒါပေမဲ့နေရာဒေသကိုလိုက်ပြီးလက်နက်ဝယ်ယူဖို့လွယ်ကူတာရှိသလိုခက်ခဲတာမျိုးလည်းရှိပါတယ်။ဒါကြောင့်ကိုတူကိုဒတီထွင်ကြံစပြီးလက်နက်ပစ္စည်းထုတ်လုပ်တဲ့နေရာဌာနတွေအများအပြားပေါ်ပေါက်လာပါတယ်။ဒေသခံတွေရဲ့တီထွင်ကြံစမှုကိုတော်လန်ရေးဘက်ကူးပြောင်းလာတဲ့စစ်ဗိုလ်တွေတောင်အံ့ဩကြပါတယ်။မောင်းသူမဲ့ drone လေယာဉ်ကိုဆောက်လုပ်ပြီးစစ်ကောင်စီတပ်ကိုဘုံကျဲတိုက်ခိုက်တဲ့အဆင့်ကိုရောက်နေပါပြီ။ဘုံသည်အမျိုးမျိုးနဲ့မိုင်းအမျိုးမျိုးကိုလည်းထုတ်လုပ်နိုင်ပါတယ
်။ဒီနေရာမှာ19ရာစုမှာဖြစ်ပွားတဲ့အမေရိကန်ပြည်တွင်းစစ်လင်းတင်အကြောင်းတင်ပြလိုပါတယ်။ပြည်တွင်းစစ်မှာစစ်ပစ္စည်းအများအပြားတီထွင်လာတာတွေ့ရပါတယ်။အသေးပြောင်လဲများလာတဲ့ရေရှည်စစ်ပွဲမှာတီထွင်ထုတ်လုပ်မှုဟာစက်မှုအတတ်ပညာထွန်းကားတဲ့မြောက်ပိုင်းပြည်နယ်တွေရဲ့အားတာချက်ဖြစ်သွားပါတယ်။ကျွန်းလုံးအားကိုအခြေခံတဲ့တောင်ပိုင်းပြည်နယ်တွေဟာချမ်းသာကြပါတယ်။စစ်ပစ်ခါစားမှာမြောက်ပိုင်းမှာရောတောင်ပိုင်းမှာရောတနက်များများဆဆရှိတာမဟုတ်ပါဘူး။ရှေးဟောင်းရိုင်ဖယ်တွေကိုကန်ရပါတယ်။ဒါပေမဲ့တနက်ပြောင်းရွှေ့ပြီးအဝေးပြစ်နိုင်တဲ့ရိုင်ဖယ်တနက်ပေါ်ပေါက်လာတာဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။စံပူထုံကားတဲ့မြောက်ပိုင်းဟာခင်မီရိုင်ဖယ်ကိုအရင်ဆုံးသုံးနိုင်ပေမဲ့မြောက်ပိုင်းမှာနှစ်ဖက်စလုံးသုံးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဒီနေရာမှာကြီးတောင်တီထွင်မှုဟာစစ်အခြေအနေကိုပြောင်းလဲစေပါတယ်။ကြီးတောင်သုံးတဲ့ရိုင်ဖယ်ဟာအမြောက်သမားကိုပစ်ခတ်နိုင်တာမို့အမြောက်တပ်လည်းအသုံးမဝင်တော့ပါဘူး။မြင့်တပ်သားကိုလည်းပစ်ချနိုင်တာမို့မြင့်တပ်ဟာတည်ယူပို့ဆောင်ရေးအတွက်သာအသုံးဝင်ပါတော့တယ်။ဆိုလိုတာကတော့အစာပိုင်းမှာစင်အားမြတ်တာပြီမဲ့တီထွင်တဲ့မြောက်ပိုင်းကအောင်ပွဲခံသွားတဲ့အကြောင်းပဲဖြစ်ပါတယ်ခင်ဗျာ
မြမစီအစင်လာကြည့်တဲ့အညာဒေတာကအခုလက်ရှိစစ်မှန်ကိုဥအောင်ခင်ရဲ့မြမရေသုံးသက်ချက်မှနှာစင်ကြည့်ရှုခဲ့ရတာပါအခုတော့အပစင်ချက်မရေကဏ္ဍပါကိုဗစ်မျိုးကွဲစိတ်သက်ကနေဆက်ကာကွယ်ရေးကိုပြောပြထားပါတယ်မြန်မာမှာအခုနောက်ဆုံးတွေ့ထားတဲ့ Omicron မျိုးကွဲစိတ်သက်ကကူးစက်မြန်ပြီးလာမယ့်အရှိကာလမှာအဓိကလွှမ်းမိုးတဲ့ COVID ပိုးဖြစ်လာနိုင်ချိန်မှာဆက်ကာကွယ်နိုင်ရေးကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။လက်ရှိမျိုးကွဲစိတ်သက် XBB.1.16 အပြင်နောက်ဖြစ်လာနိုင်တဲ့မျိုးကွဲစိတ်သက်တွေကပါကာကွယ်ရေးဘာတွေလှုပ်သင့်ပါလဲ။ဒီကြောင့်နီယောက်မြို့ Wake Up Flight စီယုံကညွှန်ကြားရေးမှုနဲ့မြန်မာလူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇယာသက်ကိုကျွန်တော်မေးမြန်းထားပါတယ်ခင်ဗျာ။
โอเคดร.เสียดักเหมียตนรุမြန်မာနိုင်ငံမှာနောက်ဆုံးဒီ covid မျိုးကွဲစိတ်သစ်ပေါ့เนาะ xbb 1.16 ရဲ့ကူးစက်နိုင်ခြေနဲ့ဒီပိုးကနေပြီးတော့သေဆုံးမှုတွေရှော့ချနိုင်ဖို့အရင်အဓိကပြောပြီးမှာဒီတစ်ခါတော့ဆရာကြီးဒီမျိုးစိတ်စိတ်ရဲ့ရှေ့ဆက်ဖြစ်လာနိုင်ခြေနဲ့နောက်ဘလို့ကာကွယ်နိုင်တာတွေကိုအဓိကဆက်ပြောမှာမို့ဒီမျိုးကွဲစိတ်သစ်ကဆရာကြီးမြန်မာနိုင်ငံမှာရောလွှမ်းမိုးနိုင်ခြေရှိနေလားဆရာကြီ
းရှိပါတယ်ဖြစ်လာဖို့ chance တော်တော်လေးများပါတယ်ဘာလို့လဲဆိုတော့အိန္ဒိယမှာတော့ဖြစ်လာတယ်ဆိုတော့လေယူရီးယားမှာလည်းတော်တော်လေးဖြစ်နေတယ်ဟောင်ကောင်ဘက်မှာလည်းစပြီးတော့ဖြစ်နေတယ်ဆိုတော့ပွားမှာပဲလေဒီကောင်ကတော့ဒါပေမဲ့လေဒါဒီနေ့ဒီအချိန်မှာဖြစ်နေတဲ့တပိုင်းပေါ့နော်ဆိုတော့နောက်နှစ်ပတ်လောက်ကြာလို့ရှိရင်နောက်ထပ်မျိုးကွဲတစ်ခုထပ်ပေါ်လာမယ်ဆိုတော့ပေါ်လာနေတာပဲသူတို့စမ်းနေလို့ရှိရင်ပေါ်လိမ့်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီရှေ့ဆက်ကာကွယ်ဖို့အတွက်အမေရိကန်မှာပေါ့နော်ဒီကာကွယ်ဆေးထိုးတာပါဝင်လှုပ်ဆောင်နေတာတွေနဲ့မြန်မာအတွက်ပါဆက်ဆက်ပြောပြပေးလို့ရမှာဆရာ
ကျွန်တော်ဒီ CDC က emergency meeting လုပ် discussion လုပ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်ဒီနိုင်ငံမှာလည်းဘောင်းစုံထိုးနေကြတာတချို့လူတွေက၄လုံးထိုးတာတချို့က၃လုံးထိုးတယ်တချို့က၅လုံးလုံးထိုးတာတယ်ပေါ့နော်ငါတို့2023အခုလာမယ်စောင့်တွင်းပေါ့နော်ကျွန်တော်စပြီးကြိုပြီး prepare လုပ်ကြတာပေါ့လေဆိုတော့ဒီ various ဒီလို account တွေလည်းပေါ်လာမှာပါดาวเลยยัดตั้งไม่ได้หรอกだใบแม้ดีอะคาวนี้เนี่ยดูจนเราตั้วแฟบไปหนีว่ะดีโลหนีพวกด้วยบาวสตรัทเจจี้ไปไล่เลยสรเอาอย่างงงอ่ะบะนะลงไปทูท่าบาสิだใบแม้ตัวไพรมารีซีรีส์สรเราปี้อ่ะมั้ยปี้ท่าปี้ได้หลุมมันนะเนี่ยดีอกุลาเมเซปเทมเบอร์2023อ่ะนี่ซะปี้โลชิงอยู่ดายดูดายดี တလုံးမဲ့လို့တယ် it's a booster ဆိုတော့ကျွန်တော်ဒီနိုင်ငံမှာတော့ bivalent ရှိတဲ့အတွက်ကြောင့် bivalent booster ကိုထိုးပါ
ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနဲ့တခြားနိုင်ငံတော်များများမှာကဒီ bivalent နှမျိုးဆက်ကာကွယ်ဆေးပေါ့နော်မရနိုင်သေးတဲ့အခြေအနေဖြစ်နေတော့ဘယ်လိုအကြံပြုချင်လဲဆရာ
သူတို့ကတော့အကြံပြုတာကတော့ monovalent ရှိတဲ့ဟာကို monovalent booster ကိုထိုးပါ booster လို့ပြောပေမဲ့လည်းအဲ့လိုမျိုးတစိမ်း vaccine ပါပဲအစ်စ်တခုမဟုတ်ပါဘူးဟို bivalent ရခဲ့ရင်တော့အဆင်ပြေတာပေါ့ကျွန်တော်သိသလောက်ကတော့ bivalent က very limited ပါနေနိုင်ငံနဲ့တချို့သောနိုင်ငံတော်တော်များများတော့မရပါဘူးဆိုတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့ကိုယ်နဲ့ကိုက်ညီတော့ policy ကိုချပြရမှာပဲဒါမှသာလေဒီလိုမျိုးဘာ strain နေပဲပေါ်လာဒီလိုမျိုး outbreak ဖြစ်ဖို့ဟိုပေါ့ပွာသွားတာပေါ့နော်လူတွေအများကြီးဒုက္ခရောက်ဆိုတော့ဒီနေ့ဒီချိန်ဒီသေးတဲ့လူမရှိဘူးလားရှိတာပေါ့ WHO တဲ့ဝင်ကြည့်ပါတောင်းကနန်းရှိချီသေးပါလေအသေးအပြောက်နှုံးသည်အလွန်တရာမှများသေးတာပဲဒါပေမဲ့လည်းတကယ်တမ်းဖြစ်ပြီးတော့လူကြီးတန်းတဲ့ချီဖြစ်သွားလို့ရှိရင်900ခန့်လုံးသေးလို့ရှိရင်ဘယ်လောက်များသလဲလူကြီးတစ်တောင်းလောက်ဖြစ်ပြီး900ခန့်လုံးဖြစ်တဲ့အခါမှာဘယ်လောက်များသလဲဆိုတာရှင်းကြည့်လို့ရပါတယ်ဒါတွေကကျွန်တော်တို့အရင်တုန်းကနယူးယောက်မှာဖြစ်ခဲ့တဲ့ဟာတွေကိုသူတို့ကနမူနာယူပြီးတော့ဘလို့ကာကွယ်ကြမလဲဆိုတော့ပေါ့နော်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆိုလိုတာကတော့ bivalent ရှိတဲ့နိုင်ငံတွေအတွက်ကတော့တစ်နှစ်တစ်ခါဟိုပုံမှန်တုတ်ကွေးလိုပဲကာကွယ်ဆေးထုတ်လို့ရသွားတဲ့အနေအထားပေါ့ဆရာနော
်ဟုတ်ပါတယ်အ
ဲ့တော့တစ်ချိန်တည်းမှာ WHO ကဒီအရေးပေါ်ချင်တဲ့အနေနဲ့ရုပ်လိုက်ပေမဲ့ဒီ XBB ကိုစပြီးတော့ variant of interest ဆိုပြီးတော့သတိထားသင့်တယ်လို့နောက်ပြောင်းကြေညာလိုက်ရတဲ့အတွက်ဒီ bivalent မထိုးနိုင်တဲ့နိုင်ငံတွေအတွက်ကောဆရာဆရာကတော့ဒီ monovalent ပဲဆက်ထိုးဖို့တော့ပြောထားပေမဲ့နောက်ပိုင်းကဒီဟို bivalent ကအဓိကတော့ omicron ကိုတင်မှတ်ထားတာပေါ့နော
်ဟုတ်တယ်ခင်ဗျာ
အဲ့ဒီခါကျတော့အခုက omicron နဲ့ဖြစ်နေတော့
ဟုတ်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီအပေါ်မှာရောဘယ်လိုအကြံပြုချင်လဲ
ဟုတ်အဲ့ဒါ affected တော့ရှိတာပေါ့ကွယ်တပိချွာတော့သူတို့ bivalent ညအောင်လို့သူတို့လုပ်နေပါတယ်လို့တော့ပြောတာပေါ့နော်ဒါပေမဲ့လည်းဘလောက်အချိန်အတွင်းမှာရနိုင်မလဲဆိုတာနည်းနည်းလေးတော့ပြောရခက်တယ်ဆိုတော့အထူးသဖြင့်ကတော့နိုင်ငံအများစုကရသွားတာတရုတ်ပြည်ကထုတ်တဲ့ဟာရယ်ကိုဗစ်ရှီလို့ခေါ်တဲ့အိန္ဒိယထုတ်တဲ့ဟာရယ်နောက် AstraZeneca ထုတ်ထားတယ်ဆိုတော့ monovalent လို့ကျွန်တော်ပြောနိုင်လို့ရှိရင်ကျွန်တော်တို့ရဲ့ wuhan strain ပေါ့တကယ် original strain ကိုထည့်ထားတာပေါ့ဆိုတော့ညဒီနိုင်ငံမှာ messenger RNA based vaccine ရဲ့ original strain ဒီ wuhan strain ကိုမူတည်ပြီးတော့လုပ်ထားတဲ့အတွက်ကြောင့်ဆိုတော့ affected ရှိနိုင်လားဆိုတော့မနိုင်ပြောရလို့ရှိရင်တော့ဘူးမမသိဘူးကိုယ်။ဘာလို့လဲဆိုတော့သူတို့ကအခုပြောနေတဲ့လူတွေအကုန်လုံးက bivalent ကိုရထားတဲ့လူတွေက bivalent နဲ့လှုပ်ထားပြီးတော့ clinical data တွေကိုကြည့်ပြီးတော့ပြောကြတာ။ vaccine ထိုးထားပြီးတော့ဒီနိုင်ငံမှာ neutralizing antibody ဘယ်လောက်ကြီးသည့်ဘယ်အချိန်မှာကျသွားသလဲ။ဆိုတော့ data တွေပေါ်မှာမူတည်ပြီးတော့ပြောကြတာ။ဆိုတော့ကျွန်တော်တို့ဒီကုသရောဂါဆရာဝန်လောကထဲမှာတော်တော်လေးနာမည်လည်းကြီးတဲ့ဒီနိုင်ငံမှာအိန္ဒိယလူမျိုးလည်းဖြစ်တဲ့လူမျိုးသမီးပေါ့နော်။သူကတော့ University of San Francisco မှာဆိုသူနောက်ဆုံးတစ်ခေါက်ဒီအိနီယာမီတင်းထဲမှာလည်းသူတို့ပါကြပါတယ်ပြောကြပါတယ်မိုနိုဗီလန်နဲ့ still bivalent မရှိတဲ့နိုင်ငံမှာ bivalent မမရနိုင်တာဘာလို့မလဲပေါ့ညီမဆိုတော့မိုနိုဗီလန်ပဲထိုးအောင်ပါပဲမထိုးလို့လည်းမရဘူးဆိုတော့ဘာလို့လဲဆိုတော့မထိုးရင်သေးကြတာကြာသွားမယ် antibody ကထိုးခဲ့လို့ရှိရင် antibody တော့တက်လာမယ်ဘယ်လောက်ကြီးတက်လာမလဲဆိုတာအချိန်အနေနဲ့အချိန်ကာတစ်ခုမှမူတည်ပြီးတော့ကျွန်တော်တို့ကြည့်မယ်နောက်ဆုံးကြတော့ကိုရအနေနဲ့နေတာmonovalent ပဲဖြစ်ဖြစ် bivalent vaccine ပဲဖြစ်ဖြစ် you need a booster
တစ်ဖြည့်ကကွယ်စေပါတော့
ဟုတ်ကဲ့
ဟုတ်ကဲ့
every year နှစ်တိုင်းနှစ်တိုင်းမှာ covid အတွက်ပြန်ပြီးတော့အာအသစ်ထည့်ပြရမှာပေါ့နော်နောက်တစ်လုံးထပ်ထိုးပြရမယ်ဟို bivalent မရတဲ့အတွက်ကြောင့်လည်းစိတ်ပူစရာလားဆိုတော့ပူစရာတော့မှန်ပေမဲ့လည်းရှိမှမရှိနိုင်တာရတာတော့ကျွန်တော်ထိုးပါမယ်ဘယ်လိုအချိန်မှာထိုးသင့်တယ်လဲဆိုတော့ကျွန်တော်ခုနကပြောဆိုပြတော့ဒီနိုင်ငံမှာစောင်းလို့ September လောက်မှစဝေးဆိုတော့ဗမာနိုင်ငံမှာဒီယောဂတဲ့အချိန်မှာအများဆုံးဖြစ်တယ်စောင်းတွင်းမှာပဲဆိုတော့ကျွန်တော်တို့အနေနဲ့အထူးသဖြင့်သတင်းကြွတစောင်းလိုက်ရောက်လာတဲ့အချိန်ဟောကြွတဲ့အချိန်ရောက်စလို့ရှိရင်အရင်တော့ဘယ်အနည်းဆုံးတော့ဟိုနောက်တစ်ခုကတော့လေးလတော့အနည်းဆုံးချရမှာပေါ့နော်အရင်တော့တလုံးထိုးရတဲ့ဟာလေးလချတာဆိုလေးလကျော်သွားတယ်ဆိုလို့ရှိရင်ထိုးဖို့အခွင့်အရေးရလို့ရှိရင်ပြန်ထိုးပါ
ဟုတ်ကဲ့ဆရာကြီးနောက်ရောကာကွယ်နိုင်မှုတက
်ကျမကြီးအသိပညာပေးတဲ့လူတွေကလည်းပေးတယ်လက်ဒီလို master လို့နေတဲ့အချိန်မှာအခုကျရင်တော့တက်စရာမလိုတော့ဘူးနိုင်ငံတကာမှာဖြစ်နေတဲ့အခါမှာဒါပေမဲ့လေကိုကနေမကောင်းဖြစ်ရင်တော့တက်အောင်ပေါ့နော်ကိုနေမကောင်းဖြစ်လို့ရှိရင်လူတွေနဲ့ပွဲလန်းတပင်းတွေကိုရှောင်ရှားမယ်အများပြည်သူတွေသုံးနေတဲ့ရင်ရထားတွေကိုတက်နိုင်သလားမသုံးဘူးသုံးလို့ရှိရင်လည်းမဆိုတက်ပြီးတော့သွားတယ်လူအများရှိမှနှာစည်းခြင်းတို့ချောင်းဆိုးတာတွေကိုတက်နိုင်သလားမလုပ်ဘူးလုပ်လို့ရှိရင်လည်းနှာခေါင်းအုပ်ပြီးတော့ဆိုးရယ်နှာခေါင်းမှာပေးဝိုင်းအဲ့ဒါကိုလှုပ်ပြစ်လိုက်တယ်နောက်တစ်ခုပြန်တက်တယ်လက်ကိုစီးတယ်ဒီလိုမျိုးကိုယောဂဖြစ်တယ်လို့ထင်လို့ရှိရင်စစ်တယ် စစ်သွားပြီလို့ရှိရင်ဒီနိုင်ငံမှာတော့ငါရက်ပေါ့နော်ယောဂလက္ခဏာပျောက်သွားတဲ့အချိန်အထိကိုကခွဲပြီးတော့နေလိုက်တယ်ဒါတွေကတော့ဘယ်လိုအကောင်မဖြစ်ဖြစ်လုပ်ကိုလုပ်အောင်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာမှာလက်ရှိကိုဗစ်မျိုးကွဲစိတ်သက်ကနေဆက်ကာကွယ်နိုင်ရေးကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်နှาศင်ကြည့်ရှုရမှာပါရှမ်းမြောက်တိုက်ပွဲတွေနဲ့မုံတိုင်းတင်ရခိုင်ချင်းတွေနောက်ကချင်ချင်းတနင်္သာရီဘက်တိုက်ပွဲတွေကိုပြောပြထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသားသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မအမီပါ။နေဆက်ဒေသကတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်လာရှိုးမှာတအန်းတက်မတော် DNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။မုံတိုင်းတင့်ပြည်သူတွေကိုတွားရောက်ကူညီပေးခဲ့တဲ့စာရေးဆရာဝင်ဟင်အောင်ဖမ်းဆီးခံလိုက်ရပါတယ်။သတင်းလွှာတွေထဲမှာတော့မိုခါဆိုင်ကလုန်းမုံတိုင်းဝင်ရောက်ပြီးတဲ့နောက်ရခိုင်နဲ့ချင်းမှာအရေးပေါ်အကူအညီတွေမရသေးတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ TNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားတာမရှိဘဲအချိန်တန်ကြာရပ်တန့်နေရကနေမေလတတိယအပတ်မှာပြန်လည်ဖြစ်ပွားခဲ့တယ်လို့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNL တရင်နဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးမန်းအကျော်ကပြောပါတယ်။စစ်ကောင်စီတပ်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲဖြစ်ပွားရတာဖြစ်တယ်လို့ဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်ကဆက်ပြောပါတယ်မေလ17ရက်အပတ်မှာတော့တိုက်ပွဲဖြစ်ပွားတာမျိုးမရှိတော့ပေမဲ့စစ်ကောင်စီတပ်က PSLF TNL ထိန်းချုပ်ထားတဲ့ဒေသတွေမှာစစ်အင်အားဖြန့်ကျက်ထားတယ်လို့ PSLF TNL ကဆိုပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမှာရှမ်းတပ်နှစ်တပ်ကစစ်ရေးစစ်တိုက်တင်းမာနေတာကြောင့်နေရက်မပြန်ရဲကြသလိုလေယာရဲလည်းမစင်းနိုင်ပဲဒေသခံတွေဟာထိုင်းနယ်စစ်ဘက်ကိုနေ့စဉ်ရောက်ရှိလာနေပါတယ်ရှမ်းပြည်တောင်ပိုင်းစနင်းတောင်လဲချာမိုင်းကင်မိုင်းနောင်ကြည်တီစတဲ့မြို့တွေကကြီးလက်ဒေသခံတွေကထိုင်းနယ်စစ်ဘက်ကိုရောက်လာကြတာဖြစ်တယ်လို့သူတို့တွေကပြောပါတယ်အခုလိုရောက်လာပြီးနောက်အခုစတင်နှစ်မှာတော့ထိုင်းနိုင်ငံချင်းမိုင်ခရိုင်ကွင်းဟိုင်မြို့နယ်တဲကကုန်းကျော်စစ်ဘေးရှောင်စခန်းအနီးထိုင်းမြန်မာနယ်စပ်ဝက်အဝင်းအင်းဖုံးကြီးကျောင်းတိုက်မှာရှမ်းပြည်တောင်ပိုင်းကရောက်လာတဲ့ကိုရင်ငယ်ကျောင်းသား60ရှိနေတာကြောင့်အခုဆိုရင်ကျောင်းသားစုစုပေါင်း100ကျော်ရှိနေပါတယ်
မုံတိုင်းတင့်ပြည်သူတွေကိုတွားရောက်အကူအညီပေးနေတဲ့ပရဟိတဓမ္မတယောက်ဖြစ်သူစာရေးဆရာဝေဟင်အောင်ကိုမေလ23ရက်မနက်ပိုင်းမှာစစ်တွေမြို့နယ်အမြင့်ကျွန်းအနီးမှာစစ်ကောင်စီတပ်ကဖမ်းဆီးသွားတယ်လို့မျက်မြင်တွေကပြောပါတယ်။သူနဲ့အတူသူ့သမီးဖြစ်သူအပါဝင်လူငယ်တချို့လည်းပါဝင်ပြီးကြောက်တန်းစစ်ဆေးရေးဂိတ်အလွန်အမြင့်ကျွန်းရွာအနီးမှာဖမ်းဆီးခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာမသိရသေးတယ်လို့ဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာလည်းမသိရသေးဘူးလို့သူရဲ့လုတ်ဖော်ကင်ဖက်တွေကပြောပါတယ်လူငယ်စာရေးဆရာဆရာဝေရင်အောင်က2018ခုနှစ်ဇန်နဝါရီလ3ရက်ကလည်းရတိတောင်မြို့နယ်မှာလုတ်တဲ့ရခိုင်အချုပ်ချာအာဏာကျဆုံးနေ့ဟောပြောပွဲမှာလက်နက်ကင်ဒေါ်လာရင်းနဲ့ပတ်သက်တာထည့်တွင်ဟောပြောတယ်လို့ဆိုပြီးဒေါက်တာအေးမောင်နဲ့အတူဖမ်းဆီးခံရသူလည်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလေတူလမ်းပိုင်းရှိနန့်ဖြက်ရွာနဲ့တိန်ကောက်ရွာကဒေသခံတွေကိုစစ်ကောင်စီတပ်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ23ရက်နေ့ကတနိုင်းဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကမိသွေးဖုတ်လုပ်ငန်းလုပ်ကင်ကြတဲ့ဒေသခံ၄ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။ဒေသခံတွေကိုလူသားတိုင်းကအဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့စစ်ကောင်စီစစ်ကြောင်းဟာတနိုင်းအခြေဆိုင်ခလာယာ290တပ်ဖြစ်ပြီးအဲ့ဒီစစ်ကြောင်းမှအင်အား80ခန့်ရှိတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဟာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ခြုံကူတိုက်ခိုက်မှုကိုခံရမှကြောက်တဲ့အတွက်ဒေသခံတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့ဆိုပါတယ်
ဖလန်းဟခါကြမှာပျောက်ဆုံးသွားတဲ့ဒေတာခန်နှယောက်ရဲ့မိရှုခံထားရတဲ့ရုပ်အလောင်းကိုဟခါမျိုးနီယာလွန်ရွာတဲ့အနီးတီဖိုလန်းကစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာမှာမိသားစုဝင်တွေကတွေ့ရှိခဲ့ကြပါတယ်။မေလ22ရက်နေ့မနက်ပိုင်းမှာမိသားစုဝင်တွေကပျောက်နေတဲ့သူတို့နှယောက်ကိုမိလောင်ကျွမ်းပြီးရုပ်အလောင်းကိုတွေ့ရှိခဲ့တာဖြစ်တယ်လို့မိသားစုဝင်နဲ့နှိဆက်သူတယောက်ကပြောပါတယ်။သူတို့တွေဟာမေလ2ရက်နေ့ကတီးတိမ်မြို့နယ်မတ်ကျင်းဟောက်ဝုံအသက်38နှစ်နဲ့ဟာခါမြို့နယ်ဦးလျန်းစထွန်းအသက်32နှစ်အရွယ်တို့ဖြစ်ပြီးနိုင်ငံကူးလက်မှတက်တန်းတိုးဖို့ဖလန်းမြို့ကနေဟာခါမြို့ကိုစိုင်ကယ်နဲ့သွားခဲ့ကြရာချွန်ကျုံးရွာနဲ့ဟာခါအကြားစစ်ကောင်စီစခန်းချတဲ့နေရာအနီးတစ်ဝိုက်မှာပျောက်ဆုံးသွားတာဖြစ်ပါတယ်
တနင်္သာရီတိုင်းအခြေဆိုင်ဘူမှုတမော့ချမ်းဦးစီးတဲ့ MSDF မွန်ပီကာကွယ်တပ်ဖွဲ့ဝင်တွေပျောက်ဆုံးနေတာ၃ပတ်ကြာလာပြီဖြစ်ပေမဲ့ဒီနေ့အချိန်ထိမတွေ့သေးဘူးလို့ပြောပါတယ် MSDF အဖွဲ့ကကရင်လက်နက်ကိုင်အဖွဲ့တဖွဲ့ရဲ့ချောင်းမြောင်းပစ်ခတ်ခံရတဲ့အတွက်တပ်ဖွဲ့ဝင်၅ဦးလက်နက်တွေနဲ့အတူပျောက်ဆုံးနေတာဖြစ်ပြီးအခုချိန်ထိသတင်းအစနာမကြားရသေးဘူးလို့ MSDF ခေါင်းဆောင်တယောက်ကပြောပါတယ် KNU တပ်မဟာ၄ကတာဝန်ရှိသူနဲ့ဗုတ်ပြင်းမြို့နယ်အတွင်းတွားရောက်တွေ့ဆုံခဲ့ပြီးပြန်လာတဲ့SDF တပ်ဖွဲ့ဝင်17ယောက်ဟာလမ်းခရီးမှာ AB လ30ရက်နေ့ကနှစ်ကြိမ်ချောင်းမြောင်းပစ်ခတ်ခံရတဲ့အတွက်တပ်ခွဲမှုတပ်သား2ယောက်နဲ့အရဲသားရင်မောင်း1ယောက်တေဆုံးခဲ့ပြီးတနတ်မျိုးစုံ6လက်တင်းစေးခံခဲ့ရတဲ့အပြင်ကြံတပ်ဖွဲ့ဝင်5ဦးနဲ့ဒီကနေ့အထိအဆက်အသွယ်ပြတ်တောက်နေခဲ့တာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမောခဆိုင်ကလုံးမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာတပတ်ကျော်လာတဲ့အထိအရေးပေါ်ကူညီကယ်ဆယ်ရေးတွေမရသေးတာကြောင့်မုံတိုင်းသင့်ပြည်သူတွေအခက်ကြုံနေကြရတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
မေလ14ရက်နေ့ကရခိုင်ပြည်ကိုအားကောက်တဲ့မောခဆိုင်ကလုံးမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာအခုဆိုရင်တပတ်ကျော်ကြာလာပြီဖြစ်ပေမဲ့ဆိုင်ကောက်စီနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမုံတိုင်းသံပြည်သူတွေကိုထိရောက်တဲ့ကူညီထောက်ပံ့မှုတွေမရှိသေးတဲ့အတော့အခကြုံနေကြရတဲ့အကြောင်းပေါတော်ဒေသခံတယောက်ကအခုလိုပြောပါတယ်
စာရေးတောက်ရေးရကြေးထွားတဲ့အသီးလေးတွေကိုကောက်ဟင်းရှာပြီးစကွဲဝယ်ပြီးစားနေကြတယ်အိတ်ဖို့နေရာကလည်းမရှိအပြင်အောက်တွေမှာဖြာတွေဒါပေါ်လင်ချာတွေကိုရှာအဲ့လိုနေကြရတယ်မိုးရွာရင်ထိုင်နေရတယ်တခြားလူတွေလည်းအဆင်ပြေလားဆိုတော့အဆင်မပြေဘူးနှုတ်စီပူ6ပူစားတဲ့အိမ်မှာ2ပူ3ပူအဲ့လိုစားကြရတယ်လုံးဝမစားရတဲ့အိမ်တွေကတော့စကွဲပဲစားရတယ်မုန့်တီစားရတယ်အဲ့လိုမျိုး30လောက်ရှိတယ်
ရွာပေါက်185ရွာရှိတဲ့ပေါက်တော်မြို့နယ်ကလူပေါက်2သိန်းကျော်မှာလရှိအရှင်စားတောက်နေထိုင်ရတော့အခကြုံနေကြရပြီးထောင်နဲ့ရှိတဲ့ကျွေးနှောတွေလည်းတည်ဆုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တချို့ရွာတွေမှာဆိုနေအိမ်တွေပျက်စီးခဲ့တယ်လို့သောက်ရည်ကန်တွေလည်းစားငံရည်လွှမ်းမိုးခံခဲ့ရတဲ့အတော့သောက်ရည်လည်းအခကြုံနေရတယ်လို့ငဝော့စေကြည်ရွာသားတယောက်ကပြောပါတယ်။
ရွာဆွန်ဘက်ကကြတဲ့အိမ်တွေကတော့အိမ်ယာလောက်ပဲကြံခဲ့တယ်။တချို့လူတွေကအိတ်ဖူနေရာတောင်မရှိဖြစ်နေကြပါတယ်။တောက်တုံးကြီးကတော့စားငံရည်ဝင်သွားတဲ့အတွက်နေဆက်ရရွာတွေကနေသွားခတ်ပြီးသုံးနေကြရတယ်။ဟွန်ဒါရှိတဲ့သူတွေကြတော့ပုံသားကျွန်းဘက်ကိုသွားပြီးခတ်နေကြပါတယ
်။မုန်တိုက်သပြည်သူတွေကိုကူညီဖို့အတွက်အိန္ဒိယအပါဝင်တခြားနိုင်ငံတွေနဲ့လူရှံတွေကလှူဒန်းထားတဲ့ပစ္စည်းတွေကိုစိုက်ကောက်စီကရခိုင်ပြည်ကိုရေကြောင်းနဲ့လေကြောင်းတွေကနေပို့ဆောင်ဖြန့်ရှည်နေတယ်လို့စိုက်ကောက်စီပိုင်သတင်းစာတွေမှာရစ်သားဖော်ပြနေပါတယ်။မြဝူးမြို့နယ်မှာမြို့နယ်အုပ်ချုပ်ရေးမှူးကပေးတဲ့ထောက်ပံ့မှုကတရက်စာပဲရှိတယ်လို့ဒေသခံတယောက်ကပြောပါတယ်။လာရှိအချိန်မှာမုန်တိုက်သပြည်သူတွေကိုဒေသခံဗျာဟိတအဖွဲ့တွေကကူညီနေပေမဲ့လိုအပ်ချက်တွေအများကြီးရှိနေတဲ့အတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရကအလျောင်းအမြန်ကူညီပေးဖို့လိုတယ်လို့မြေပြင်မှာသောရောက်ကူညီပေးနေသူတွေကပြောပါတယ်။
ဆက်ပြီးတော့အင်အားပြင်းမိုခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာလည်းထိခိုက်ပျက်စီးမှုစီးရင်တွေတိုးလာနေပြီးအခုဆိုရင်လူနေအိမ်ခြေ 3,000 နီးပါးလောက်ပျက်စီးခဲ့ပြီလို့ဆိုပါတယ်မုန်တိုင်းသင့်ဒေသတွေမှာကူညီထောက်ပံ့မှုတွေကတော့မရရှိသေးဘူးလို့လည်းဆိုကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ
်မုန်တိုင်းဟာမေလ14ရက်နေ့ကရခိုင်ပြည်နယ်ကိုဗဟုပြုဖြတ်ကျော်ဝင်ရောက်တိုက်ခတ်ခဲ့ပြီးချင်းပြည်နယ်ဘက်ကလည်းတနာရီမိုင်90ကနေမိုင်80အထိတိုက်ခတ်ခဲ့တာဖြစ်ပါတယ်မြို့နယ်9မြို့နယ်ရှိတဲ့ချင်းပြည်နယ်မှာမူခါဆိုင်ကလုံးမုန်တိုင်းကြောင့်တွန်းဆန်မြို့နယ်ကလွယ်ပြီးကြံမြို့နယ်ရှစ်မြို့နယ်မှာထိခိုက်ပျက်စီးမှုအကြီးအကျယ်ရှိခဲ့ပြီးမေလ23ရက်နေ့ထိစရင်အရာချင်းပြည်နယ်တဝန်းလုံးမှာလူနေအိမ် 2,800 ကျော်ပျက်စီးခဲ့တယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC ကတဘာပတိအဖွဲ့ဝင်စလိုက်အိုက်ဇက်ခင်ကပြောပါတယ
်အများစုကတော့အမိုးလန်တာများတာပေါ့နော်နိုင်ရံနဲ့ပွင့်သွားတယ်ဒါတွေများပါတယ်တအိမ်လုံးကျွတ်ပြီးတော့နော်လန်ထွက်သွားတဲ့ဟာမျိုးလွင့်သွားတဲ့ဟာမျိုးအဲ့ဒါတော့ဟိုနည်းတယ်ပေါ့လေသို့တော်လည်းပဲ ဒီအမိုးလန့်သွားတယ်နောက်ပြီးတော့အကာတွေပြုတ်သွားတယ်ဆိုတာမျိုးဖြစ်တဲ့အခါမှာဟိုလူတွေကပြန်နေထိုင်လို့တော့မရတော့ဘူးပေါ့နော
်မူခါဆိုင်ကလုံးမုန်တိုင်းကြောင့်ချင်းပြည်နယ်မှာမတူပီမင်းတပ်ပလက်ဝနဲ့ကံပလက်မြို့နယ်တို့ဟာထိခိုက်ပျက်စီးမှုအများဆုံးကြုံခဲ့ရပါတယ် ICNCC ရဲ့စည်ရင်းအရာမတူပီမြို့နယ်မှာအင်ချီ1200ကျော်မင်းတပ်မြို့နယ်မှာ600ကျော်ပလက်ဝမြို့နယ်မှာ400ကံပလက်မြို့နယ်မှာ200ကျော်ဟာခါမြို့နယ်မှာ100ကျော်ဖလန်းမြို့နယ်မှာ100တီးတိမ်မြို့နယ်မှာ51အိမ်နဲ့ထန်တလာမြို့နယ်မှာ41အိမ်စုစုပေါင်းအင်ချီ2800ကျော်ပျက်စီးခဲ့ပြီးတွန်းဆန်မြို့နယ်မှာတော့အပျက်စီးမရှိဘူးလို့ ICNCC ကဆိုပါတယ်။ဒါ့အပြင်ချင်းပြည်နယ်တဝန်းလုံးမှာစာတင်ကျောင်း185ကျောင်းဘာသာရေးအဆောက်အုံ102ခုကျန်းမာရေးအဆောက်အုံ12ခုစပကြီ259ခုခန်းမဆောင်6ခုလို့ပျက်စီးခဲ့ပြီးကျွဲနွားနွနောက်အကောင်50ကြက်ဘဲ13ကောင်နဲ့ဝက်စိတ်6ကောင်တည်ဆုံးခဲ့တယ်လို့ဆိုပါတယ်။ချင်းပြည်နယ်ကမုံတိုင်းတင့်ပြည်သူအများစုဟာဒီနေ့အချိန်ထိအရက်ဖက်အဖွဲ့စည်းကနေတော်လကောင်းအန်ယူဂျီအစိုးရဖက်ကနေတော်လကောင်းတစုံတရာကိုငင်းထောက်ပံ့မှုရရှိတာမျိုးမရှိသေးဘူးလို့မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုစည်ရင်ပြုစုနေတဲ့ကံပလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ
်ဒီဘယ်မှာပြောရတော့ဒီကိုကြီးကပိုးရဖွင့်ကြီးရတော့မရှိသေးဘူးခင်ဗျာဘာမှမရှိသေးတာဒီမျိုးပြပါရောဘာမရသေးဘူးဒီထိခိုက်ပျက်စီးမှုကြီးရတော့အယားများနေတယ်ဒါနဲ့ကျွန်တော်တို့ဒီအခုလုံးလုံးစီဟုတ်ကျွန်တော်တို့ဒီတန်ကြီးဟိုရောစီဟိုရောဒီအယူကြီးရောဆက်ဆက်ခါရောပေါ့ကျွန်တော်တို့ဒီတစ်ခုမှတော့ဒီနေ့ထိရတော့အရပ်ပုံတန်ခြင်းမရှိသေးဘူး
ယခုလက်ရှိအနေထားမှာတော့မူခါဆိုင်ကလုံးမုန်တိုင်းဘေးတင့်မြို့နယ်တွေအတွက်ပျက်စီးသွားတဲ့လူနေအိမ်နဲ့အဆောက်အုံတွေပြန်လည်ပြုပြင်ဖို့အိမ်မိုးတွပြအိမ်ရိုက်တံမူကာတာလပတ်စပကြီပျက်စီးသွားတဲ့ဒေသတွေအတွက်ဆန်ရိုက်ခါအခြေခံစားတောက်ကုန်နဲ့စေဝါးတွေလည်းကုငေးထောက်ပံ့ဖို့အရေးပေါ်လိုအပ်နေတယ်လို့ဆိုကြပါတယ်စစ်ကောင်စီအနေနဲ့ချင်းပြည်နယ်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတဲ့အပြင်လေကြောင်းနဲ့မီးပြင်ထိုးစစ်ဆင်မှုတွေပြုတ်လုလာနိုင်တဲ့အတွက်မုန်တိုင်းတင့်ပြည်သူတွေကိုကုငေးထောက်ပံ့ရေးပိုင်းအခက်ကြုံနေရတယ်လို့ဂျာကာလာချင်းမျိုးသားတိုင်ပေခံကောင်စီကပြောဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာတအန်းတက် TNL နဲ့စစ်ကောင်စီတပ်တို့အကြားမေလတတ္တရအပတ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဖလန်ဟခါကြားမှာပျောက်ဆုံးသွားတဲ့ဒေသခံ၄ယောက်ရဲ့မိရှုခံထားရတဲ့ရုပ်အလောင်းကိုစစ်ကောင်စီတပ်ဖွဲ့စခန်းချတဲ့နေရာမှာပြန်လည်တွေ့ရှိခဲ့ကြပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ရှမ်းကချင်ချင်းတနင်္သာရီစတဲ့တိုင်းရင်းဒေတာတိုက်ပွဲတွေနဲ့မုံတိုင်းသိရခိုင်နဲ့ချင်းချင်းနဲ့ပတ်စဉ်တိုင်းရင်းသတင်းလောက်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကနာရီပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ
ရုရှားနဲ့စစ်တုံ့ပန်လဲလဲရဲ့အစီအစဉ်အရယူကရိန်းစစ်သား106ယောက်ဒီကနေ့ကြာသပတေးနေ့မှာပြန်လည်လွတ်လာတယ်လို့ယူကရိန်းသမ္မတရုံးရဲ့အရာရှိချုပ်ကပြောပါရယ်ပြန်လွတ်လာသူတွေထဲမှာဘာကမုတ်မြို့တိုက်ပွဲအတွင်းရုရှားကိုဖမ်းမိတဲ့အရာရှိ၈ယောက်ပါဝင်ပါတယ်စစ်ပွဲနဲ့ဆိုင်တဲ့သတင်းတွေမှာတော့ဒီယူကရိန်းနိုင်ငံအနောက်ပိုင်းကိုရုရှားတို့တိုက်ခိုက်တဲ့ဒီအီရန်လို့အဝေးထိန်ဒရုန်းယာဉ် 36 ခုကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကဒီကနေ့ပြောပါတယ်အမေရိကန်အစိုးရစီစဉ်တဲ့ယူကရိန်းကာကွယ်ရေးဆိုင်ရာ contract အဖွဲ့တစ်ခုနဲ့ဒီနေ့လုံးမဲ့ online ဆွေးနွေးပွဲကြရင်တော့မြေပြင်မှာထားရှိတဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်လက်နက်ခဲရက်နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကို F-16 တိုက်လေယာဉ်တွေတင်နှံပေးမဲ့အကြောင်းတွေဆွေးနွေးမှာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စု Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ပြိုင်မယ်လို့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာလိုက်ပါတယ်။ဒါကြောင့်သူဟာ Republican Party တွင်းမှာသမ္မတဟောင်း Donald Trump နဲ့ဒီသမ္မတလောင်းနေရာအဓိကရှင်ပြိုင်မဲ့သူတစ်ယောက်ဖြစ်လာပါတယ်။ DeSantis ရဲ့ COVID-19 ကပ်ဘေးတုံ့ပြန်ရေးကင်တွယ်မှု၊နေဆက်လုံခြုံရေး၊ကိုဝင်ဖျက်ချခွင့်ဆိုင်ရာဒီဥပဒေတွေကြောင့်ကျောင်းပြင်ဥပဒေတွေအပြင်ဒီပညာရေးဆိုင်ရာမိဘတွေအခွင့်အရေးဥပဒေချမှတ်နိုင်ဖို့ဒီကြိုးပမ်းချက်တွေဟာအများကြီးဆောင်ရွက်ခဲ့တာကြောင့်မို့လို့ Florida ပြည်နယ်တွေပြည်သူတွေရဲ့ထောက်ခံမှုကိုခိုင်ခိုင်မာမာရရှိထားသူလည်းဖြစ်ပါတယ်American ပြည်ထောင်စုကအရေးပါတဲ့ internet ဆက်သွယ်ရေးကိုရဲ့အခြေခံစာအုပ်တွေကိုတရုတ်အစိုးရထောက်ပံ့တဲ့ဒီ online hacker တွေထိုးဖောက်ဝေရောက်နေပြီလို့ American နဲ့ American ရဲ့မဟာမိတ်အနောက်နိုင်ငံတွေအပြင် Microsoft company ကြီးကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားတဲ့ဒီအမေရိကန်အစိုးရကြီးတီနာတာနာအတွက်ကမ္ဘာအရရက်ကသူ့ရဲ့ပြည်သက်တွေကအောက်မေ့ဂုဏ်ပြုနေကြပါတယ်။သမ္မတအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီ မျိုးဆက်တစ်ခုမှသာတဦးပေါ်တဲ့အရေးချင်းရှိသူဖြစ်တယ်လို့ချီးမွမ်းပြောကြားခဲ့ပါတယ်ရှင
်ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းချင်းချုပ်ပြီးမှတော့ဒီညကျသာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ FOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအစ်ဆက်နိုင်နေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.